Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဇန်နဝါရီလ18ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25 32တို့အပြင်လိုင်းနိုမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြတယ်လို့ VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးသွားပါမယ်ခင်ဗျာ
။ဘေးနှခွက်များအများဆုံးကျော်လွှားနိုင်ကြပါစေဗျာ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာထိုင်းဝန်ကြီးချုပ်ကိုဘန်ကောက်ကအစွမ်းအင်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။ Telinor က Wave Money အစုရှယ်ယာ52ရာခိုင်နှုန်းကိုရုံးမအုပ်စုကိုဒေါ်လာ53သန်းနဲ့ရောင်းချဖို့သဘောတူလိုက်ပါတယ်။တာတို့ဖြစ်ပေတိန်တက်ဒုံးကျင်နေစင်းကိုပြောင်းအောင်မျိုးတော်လေးစိတ်ကနေတနင်္လာနေ့ကမြောက်ကိုရီးယားကစမ်းသပ်ပြစ်လွှတ်လိုက်ပါတယ်။အဆရှိတဲ့သတင်းတွေနဲ့တူအခြားသတင်းတွေကိုစီစဉ်မှုကိုစော်ဝင်းလိုက်နဲ့ကျွန်တော်တမောင်သန်းတို့ကပြင်ဆက်ကြမှာပ
ါဟုတ်ကဲ့ပါခင်ဗျာသတင်းတွေနားဆင်ပြီးဒီကနေ့ညသောရရှင်တို့နားဆင်ကြရမယ့်အထဲမှာတော့ကြီးမြင့်နိုင်မှာစစ်ကောင်စီကကားနဲ့တိုက်အဖမ်းခံလိုက်ရတဲ့သတင်းတောက်တွေအမှုနဲ့ပတ်သက်လို့
စီစဉ်တာစီပြောရရမှာကြီးမြင့်နိုင်ရေမြို့မရေဆန်းကြံတော့ပြလိုက်ပါတော့နော်ပြလိုက်တော့ဒီနည်းနည်းစရုပ်သွားပြီးတော့ဟိုဒီနည်းနည်းဆိုလို့ဒီကားပြောလို့မမေ့အောင်ပေါ့စစ်ကောင်အရင်ကနေပြည်တယ်လို့
သူတို့ရဲ့ရှင်းနေတွေကအမှုနောက်ဆုံးအခြေအနေတွေပြောပြထားတာတွေကိုဥစွာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့စစ်ကောင်စီကနှစ်ရှည်နိုင်ငံရေးအကျဉ်းသားတွေကိုနေထောင်တွေကိုပြောင်းရွှေ့နေတာမြန်မာနိုင်ငံအတွင်းအိုမီခရွန် COVID-19 ကူးစက်မှုအခြေနောက်ဆုံးအခြေအနေနဲ့ချင်းပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ကုန်စည်နှုန်းတွေကြီးနေတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။နောက်ပိုင်းပတ်စဉ်ခါရတွေမှာတော့သတင်းတောက်မဆုစီဝါရေးကန္တဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တိုင်အောင်သတင်းလွှာတွေကိုတင်ဆက်ပေးတော့ပါပါ။အဲဒီမှာတင်ဆက်ခင်အခုရင်ဆုံးတော့တနင်္လာနေ့ညအတွက်နောက်ဆုံးအသတင်းတွေကိုဥတ္တမောင်တန်းနဲ့အတူကျွန်တော်ဇော်ဝင်လိုက်ကတင်ပြပေးသွားပါမယ်ခင်ဗျာ
။ဖလော့တမတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာထိုင်းဝန်ကြီးချုပ်ပရယုတ်ချန်နိုချားကိုဘန်ကောက်ကအစိုးရအိမ်တော်မှာဒီကနေ့ဇန်နဝါရီလ18ရက်နေ့ကတွေ့ဆုံခဲ့ပါတယ်။တွေ့ဆုံတဲ့အသေးစိတ်သတင်းကိုတော့မသိရသေးပါဘူး။ဖလော့တမကရဲ့အထူးကိုယ်စားလှယ်ဟာသူ့ရဲ့နှစ်သက်ကူနှုတ်ဆက်စကားမှာမြန်မာပြည်သူလူထုနဲ့စီးလုံးညီညွတ်စွာအတူရက်ဒီကြောင်ပြောကြားခဲ့တယ်လို့မြမအရေးကိုဖြည့်ရှင်းမှုစ조사တဲ့အခါမှာပြည်သူလူထုကပဲဥဆောင်တာမျိုးဖြစ်ရပါမယ်။ဖြည့်ရှင်းတဲ့အခါမှာလည်းမြမပြည်သူတွေရဲ့စံတလွတ်လပ်ရေးကောင်းဆောင်တွေလိုလားတဲ့စီလုံးညီညွတ်မှုဒီမိုကရေစီခွင့်တူညီမျှမှုတရားမျှတမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်စတဲ့အခြေခံမူတွေကိုထင်ဟခြုံငုံနိုင်စွာရှိရပါမယ်လို့သူမဆွဲကင်သွားမဲ့မူတွေကိုလည်းတင်ပြသွားခဲ့ပါတယ်။မြမနိုင်ငံကဒီမိုကရေစီကိုပြန်လည်ထူထောင်ရေးမှာဒေါန်ဆန်းစုကြည်ဟာမရှိမဖြစ်ကြောင်းဖိလစ်ပိုင်နိုင်ငံဂျာယီဝန်ကြီးတီယိုဒိုရိုလော့ခ်ဆင်ကတရင်းကုန်တွင်နေကပြောကြားလိုက်ပါတယ်ဒေါန်ဆန်းစုကြည်ပေါ်ပြစ်ဒဏ်ထမ်းမှချမှတ်လိုက်တဲ့ပုံမှာရှုတ်ချရင်သူကအခုလိုပြောလိုက်တာပါမြမတပ်မတော်အဖို့ကြောက်เสียဘာမှမရှိပါဘူးလို့လည်းသူကဆိုပါတယ်ဒါပေမဲ့သူကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းရဲ့မြန်မာနိုင်ငံဆိုင်ရာစူးစမ်းမှုတွေကိုလည်းထောက်ခံထားပါတယ်ကမ္ဘောဒီးယားကမြန်မာနိုင်ငံသားရဲ့ဝန်ကြီးကိုစီဝေးတယောက်ဖို့ဖိတ်ကြားခဲ့တာပေါ့ချားအာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့မလေးရှား၊အင်ဒိုနီးရှားနဲ့စင်ကာပူတို့ကသဘောမတူခဲ့ကြပါဘူး။အာဆီယံအမြင်စည်းစည်းလုံးလုံးဖြစ်ဖို့အချိန်ယူအောင်ဥမာဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံသားဝန်ကြီးဌာနအာရှပစိဖိတ်ရေးရာဌာနညွှန်ကြားမှုချုပ်ဂျိုင်လာနီကပြောကြားပါတယ
်။နော်ဝေးနည်းပညာကုမ္ပဏီဖြစ်တဲ့ Telinor ကမြန်မာနိုင်ငံမှာရှိတဲ့ဖုန်းနဲ့ငွေလွှဲလို့ရတဲ့သူ့ရဲ့ Wave Money အစုရှယ်ယာ51ရာခိုင်နှုန်းကိုရုံးမအုပ်စုကိုဒေါ်လာ53သန်းနဲ့ရောင်းချဖို့သဘောတူလိုက်ကြောင်းကုမ္ပဏီနှစ်ခုကဒီကနေ့ပူးတွဲထုတ်ပြန်ပါတယ်။ရှယ်ယာဝယ်ယူတဲ့ရုံးမMFS Holding Limited ဟာစင်ကာပူနိုင်ငံမှာမှတ်ပုံတင်ထားတဲ့ Yoma Strategic ကလက်အောက်ခံအဖွဲ့အစည်းပါ Wave Money ရဲ့တန်ဖိုးကဒေါ်လာ104သန်းရှိနေပါတယ်2020ခုနှစ်လလောက်မှာ Telinor ကုမ္ပဏီကသူ့ရဲ့အစုရှယ်ယာတန်ဖိုး 86.5 သန်းရောင်းချဖို့လက်မှတ်ထိုးခဲ့တဲ့အချိန်တုန်းကတော့ Wave Money ရဲ့တန်ဖိုးကသန်း150ဝန်းကျင်ရှိခဲ့ပါတယ်မြန်မာနိုင်ငံမှာမနစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးနိုင်ငံရေးမတည်မငြိမ်ဖြစ်လာတဲ့နောက်Telinor ကသူ့လုပ်ငန်းတွေပြန်ရုပ်သိမ်းဖို့စူးစမ်းလာတာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းမြန်မာနိုင်ငံအတွင်းက Telinor ဆက်သွယ်ရေးလုပ်ငန်းတွေကိုဒေါ်လာ105သန်းနဲ့ Lebanon နိုင်ငံက M1 စီးပွားရေးအုပ်စုကိုရောင်းချဖို့သဘောတူခဲ့ပါတယ်။အဲ့ဒီရောင်းအဝယ်ကိစ္စတွေကိုလည်းမြန်မာအာဏာပိုင်တွေဘက်ကခွင့်ပြုချက်ရရှိဖို့စောင့်နေတာဖြစ်ပါတယ်။2020ခုနှစ်မှာတော့ Wave Money နဲ့ငွေပေးငွေယူလက်ပတ်နေတဲ့တန်ဖိုးကဒေါ်လာ8.8 ဘီလီယံအထိရောက်လာပါတယ်။2021ခုနှစ်ဇွန်လလောက်ကစပြီးတိတိတသာတိုးတက်လာတာတွေ့ရသလိုနောက်ထပ်အလားအလာကောင်းတွေတွေ့နေရတယ်လို့လည်းကုမ္ပဏီနှစ်ခုပူးပေါင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
Tadopi bedding that don't gene a single, Pyongyang Muro, Lizekani, Tanila Nega, Mokuria got Pilu like Barelo, Tanguria Sedaka Pio Bari. Pilukale dojia, a quawe up in Kilo, Toma Chesse, Mayapi, near those at Chomai, a mere lizard nickilometer, Mayapi, and such a mind dog at Lule, Tanguria, Uzi Chomia, Pudre Puega, Tobia Mare. Mokuria Shigani, the Mobia Regu, Chagabon Yarelo, Japan Kawi Winji, Nobuo Kishiga, Subare. Pilubu, a bima, Tanguria, Muda, Lunoy, Council, a Yebo, Siwigu, Hogabi, Chenidia, Nyazo, Sunuwa, Jansabo, Yichi, Chow, Council, a poet when they got Jojabari. At the Pilubu, Nyanya, and Lunoy, Bo, Chenjo, the Piedello, Japan, Suya, Dumwin Joe, Hirokazu, Matsunoga, Shokchali Bade, Korea Jose, Nyanya, and Tinay, the Kulongo, Senzabo, Jonah, and Jay, Winitana, Pioy, so when she do Charlie Jangado, I don't like Bade. American Peso, a Ye Utada, Teamu, Machida, Chow. Don't you design people like Korea?
Don't you design people like Korea? လေရင်နဲ့ရောက်လာတဲ့တမရဟောင်းပိုရိုရှန်ကိုကိုထောက်ခံတဲ့ထောင်နဲ့ချီတဲ့ပြည်သူတွေကီယက်ဖ်လေဆိပ်မှာလာရောက်ကြိုဆိုခဲ့ကြပါတယ်ထောက်ခံသူတချို့ကင်ထားတဲ့နှစ်ဖူးစီစာတမ်းတွေမှာတော့ဒီမိုကရေစီလိုအပ်တယ်ဖိနေမှုတွေရပ်ဆိုတဲ့စာသားတွေထိုးထားပါတယ်ဆွတ်ဆိုချက်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆင်နေတဲ့ကာလအတွင်းမစ္စတာပိုရိုရှန်ကိုကိုယမန်ယူပြီးချုပ်ထားမလားဆိုတာတရ ဲ့အချမ်းသာဆုံးစီးပွားရေးလုပ်ငန်းရှင်တွေထဲကတဦးဖြစ်ပါတယ်2014-2015ခုနှစ်ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားကိုကြောရောနောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေကိုငွေကြေးထောက်ပံ့ဖို့ကြောင်မီးသွေးအများအပြားရောင်းချတဲ့နေရာမှာသူပါဝင်ပတ်သက်ခဲ့တယ်လို့အစိုးရရှိနေတွေကဆွဆွဲထားတာပါနိုင်ငံတော်တစ္ဆာပေါ့ဖို့ဆွဲချက်နဲ့စုံစမ်းစစ်ဆေးနေတဲ့အချိန်တွင်မစ္စတာပရိုရှန်ကိုရဲ့ပန်ဆိုင်မှုတချို့ကိုလည်းအစိုးရကထိန်းချုပ်ထားပါတယ်ပြစ်မှုထင်ရှားရင်တော့2015နှစ်အထိကြာခံရနိုင်ပါတယ်မစ္စတာပရိုရှန်ကိုကတော့သူ့မှာအပြစ်မရှိကြောင်းပြောဆိုထားပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ညပိုင်းသတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်Saudi Arabia နိုင်ငံမြို့တော်ဂျေဒါမှာရှိတဲ့ Islam နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ရုံးချုပ်မှာတာဝန်ယူဖို့ Iran တပ်တမန်3ဦးရောက်ရှိသွားကြပြီလို့ Iran နိုင်ငံသားဌာနပြောခွင့်ရ Sahid Khadib Zedaq ပြောတင်းနေနေမှာတင်းလာနေမှာပြောကြပါတယ်။ Saudi နဲ့ Iran နိုင်ငံတို့ဟာတပ်တမန်အဆက်တွေကို2016ခုနှစ်မှာဖြတ်တောက်ခဲ့ကြပါတယ်။မနစ်ကမှစပြီးနိုင်ငံတိုင်းရိုက်ဆွေးနွေးပွဲတွေစခဲ့ပြီးဒီဇင်ဘာလမှာ Iran တပ်တမန်3ဦးကို Visa ထုတ်ပေးဖို့ Saudi Arabia ကသဘောတူခဲ့တာဖြစ်ပါတယ်။အခုဒီဆွေးနွေးပွဲ၄ချိန်ထိုက်ခဲ့ပြီးပါပြီ။ဒီဆွေးနွေးပွဲတွေမှာအပြန်အလှန်တွေးထွေးထွေးရှိပေမဲ့ပို့ပြီးဆောင်ရွက်စရာတွေတော့ကျန်တော့မယ်လို့ Saudi Arabia ကပြောပါတယ်။ Iran ကတော့အတိုက်အတာတစ်ခုထိခီးရောက်ခဲ့ပြီးပြီလို့ဆိုပါတယ်။ Saudi Arabia မှာ Iran ကတန်ယုံဖွင့်နေနိုင်မှုအမြဲအစဉ်သင့်ဖြစ်နေကြောင်းပြောခဲ့ပါတယ်လို့ Iran ကပြောပါတယ်။ Syria, Lebanon နဲ့ Iraq ပဋိပက္ခတွေမှာစန့်ကျင်ဘက်အဖွဲ့အစည်းတွေကို Iran နဲ့ Saudi Arabia တို့ကနှစ်များစွာထောက်ခံပံ့ပိုးခဲ့ကြတာပါ။ Iran နဲ့ပေါင်းစည်းထားတဲ့ဒီမင်းနိုင်ငံကဟိုတီလှုပ်ရှားမှုနဲ့စစ်ဖြစ်နေတဲ့အာရဗ်မဟာမိတ်အဖွဲ့ကိုဆော်ဒီအာရေဗျကဦးဆောင်နေပါတယ
်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီတွင် Omicron COVID-19 ရောဂါပိုးကူးစက်သူ40ဦးတွေ့ရှိခဲ့ကြောင်းစစ်ကောင်စီကျန်းမာရေးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အခုတွေ့ရှိတဲ့သူတွေထဲက36ဦးဟာမြန်မာနိုင်ငံသားတွေဖြစ်ကြပြီးကျန်6ဦးကတော့နိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်။သူတို့ဟာမလေးရှား၊ဖိလစ်ပိုင်၊ထိုင်း၊ UAE နဲ့စင်ကာပူနိုင်ငံတို့ကနေ relief flight နဲ့ပြန်လာကြသူတွေဖြစ်တယ်လို့ဆိုပါတယ်။သူတို့ကိုတရားခွဲထားပြီးစေကုသမှုပေးနေတယ်လို့ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲအိန္ဒိယနိုင်ငံမြို့တော် New Delhi နဲ့စီးပွားရေးမြို့တော် Mumbai မှာပြီးခဲ့တဲ့24နာရီအတွင်း COVID ကူးခံရသူတိတိတသားကျဆင်းသွားတယ်လို့ကူးခံရသူအများစုဟာလည်းအိမ်မှာနေရင်တက်တာလာကြတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။မွန်ဘိုင်းမှာတနင်္ဂနွေနေ့ကပိုးကူးသူ9800ကျော်အထိကျဆင်းလာပြီး ဒီလအတွင်းဒါဟာအ ਨੇ ဆုံးအရေအတွက်ဖြစ်ပါတယ်ဒီလီမြို့မှာလည်းဇန်နဝါရီလ23ရက်နေ့ကပိုးကူးဆက်သူ 28,000 ကျော်ရှိရာကနေကျဆင်းလာပြီးဒီကနေ့မှာတော့ပိုးကူးဆက်သူလူသစ် 1,000 ခွဲအောက်ရောက်လာမယ်လို့ကျန်းမာရေးဌာနကခန့်မှန်းထားပါတယ်နေဆန်ပိုင်းကလေးကမျိုးဗီဇပြောင်းအိုမီကရွန် COVID-19 အကြောင်းအကြီးအကျယ်ကူးဆက်နေပေမဲ့နယူးဒယ်လီမှာမွန်ဘိုင်းကဆေးရုံနေမှာပါလူနာကတင်80ရာခိုင်နှုန်းကျော်လူနာမရှိဘူးလို့ပြောပါတယ်ကာယောဂဆိုင်ရာပညာရှင်တွေကတော့ဖေဖော်ဝါရီလမှာတနင်္ဂနွေအတိုင်းအတာနဲ့ကူးစက်မှုအမြင့်ဆုံးရောက်လာနိုင်တယ်လို့သတိပေးနေကြပါတယ်ခင်ဗျာ
ဩစတြေးလျပြည်ဝင်ငွေ3နှစ်ဗီဇာပိတ်နိုင်ခြင်းရှိပေမဲ့ကမ္ဘာနံပါတ်1တက်နစ်တမားနိုဗက်ဂျိုကိုဗစ်ကအတွက်ပြည်ဝင်ငွေဖြစ်နိုင်ခြင်းကိုဝန်ကြီးချုပ်စကော့မော်ရီဆန်ကဖွင့်ထားလိုက်ပါတယ်ဥပဒေအရ3နှစ်အထိအလိုလျောက်ဗီဇာပိတ်ပေမဲ့မှန်ကန်တဲ့အချိန်နှီးမှာပြန်လာနိုင်ပြီးအဲ့ဒီအချိန်မှာမှဒါကိုစဉ်းစားမှဖြစ်ပါတယ်လို့2GB radio ကိုဝန်ကြီးချုပ်ကပြောကြပါတယ်။လွေမှုကြီးကြရေးဥပဒေအောက်မှာဂျိုကိုဗစ်ကိုအလိုလျောက်နောက်3နှစ်ဗီဇာထုတ်ပေးလို့မရတော့ပေမဲ့မဖြစ်မနေလုပ်ပေးရမယ့်ကိစ္စဒါမှမဟုတ်စာနာထောက်ထားမယ့်ကိစ္စဖြစ်လွေမှုကြီးကြရေးဝန်ကြီးကလက်ခံခဲ့လို့ရှိရင်တော့ဗီဇာထုတ်ပေးနိုင်ပါတယ်။ဒီနေ့တနင်္လာနေ့မှာစတင်ခဲ့တဲ့ Australia Tennis ပြိုင်ပွဲမှာဂျိုကိုဗစ်က22ကြိမ်မြောက် Grand Slam ဆုကိုရအောင်ကြိုးစားဖို့ Australia ကိုရောက်ရှိခဲ့ပေမဲ့အခွင့်အရေးလက်လွတ်ဆုံးရှုံးသွားခဲ့ပါတယ်။
ဒီကနေ့ဟာအမေရိကန်ပြည်ထောင်စုမှာနိုင်ငံသားတိုင်းတန်းတူညီမျှအခွင့်အရေးရရှိရေးလှုပ်ရှားခဲ့သူမာတင်လူသာကင်းဂျူနီယာအထိတ်အမတ်နိုင်ငံတော်အားလိုက်ရနေဖြစ်ပါတယ်အတလန်တာမြို့ကဒေါက်တာကင်းတရားဟောလေးရှိခဲ့တဲ့ Evanessa Baptist Church မှာကျင်းပမဲ့နှစ်ပတ်လည်ဝတ်ပြုဆုတောင်းပွဲကိုအတလန်တာမြို့တော်ဝန်ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှုနဲ့အမေရိကန်အထက်လွှတ်တော်အမတ်Raphael Warnock တို့တက်ရောက်ဖို့ရှိပါတယ်။ Martin Luther King Jr. အသက်63နှစ်ပြည့်မွေးနေ့လည်းဖြစ်တဲ့ဒီကနေ့မနေ့ဆယ်နာရီမှာကျင်းပမဲ့ဝတ်ပြုဆုတောင်းပွဲကို Facebook, YouTube, The King Center.org နဲ့ Atlanta မြို့က Fox ရုပ်သံတို့ကနေဓာတ်ရိုက်ထုတ်လင်းသွားမယ်လို့ Atlanta မြို့တော် Atlanta မြို့က King Center ကကြေညာထားပါတယ်။ဒီနေ့နေ့လည်းပိုင်းမှာတော့ The King Center ကနေ Atlanta မြို့လည်းအထိပြည်သူတွေလမ်းလျှောက်ချီတက်ဖို့လည်းစီစဉ်ထားကြပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းနဲ့အတူကျွန်တော်ဇောင်းဝလိုင်းတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ View American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရလာပြီမို့ပထမအဦးဆုံးတော့ချင်းမြင့်တိုင်းမှာစစ်ကောင်စီကကားနဲ့တိုက်ပြီးဖမ်းဆီးခံရတဲ့သတင်းတောက်တွေအမှုနောက်ဆုံးအခြေအနေကိုပြောပြခြင်းပါလဲ။ပြီးခဲ့တဲ့နှစ်စီဇန်မာလ9ရက်နေ့ကရန်ကုန်မြို့ချင်းမြင့်တိုင်းမြို့နယ်မှာဆန္ဒပြသူတွေကိုစစ်ကောင်စီတပ်တွေကားနဲ့အတင်းဝင်တိုက်ဖမ်းဆီးခဲ့စဉ်ဒဏ်ရာတွေနဲ့ဖမ်းခံခဲ့ရတဲ့အမျိုးသမီးသတင်းတောင်းနဲ့ဓာတ်ပုံသတင်းတောက်တို့ကိုရသသက်ကြီးပုံမှ905ကကြီးနဲ့စစ်ကောင်စီကတရားစွဲဖို့ပြင်ဆင်နေပါတယ်။ဥကောင်းပိုင်းအပါအဝင်ဒီကုလုံးဒဏ်ရာတွေရထားတဲ့သတင်းတောက်မှတ်မှုရတနာခက်မှတ်မှုရတနာခက်မှတ်မှုထုံးကိုဒီကနေ့ရုံးထုတ်ရမှာ6လောက်ဒဏ်ရာပြန်မကောင်းသေးတဲ့အတွက်လူ၂ယောက်နဲ့တွဲသွားလာရတယ်လို့ရှင်းနေကပြောပါတယ်။ရန်ကုန်ကပြပို့တဲ့သတင်းကိုတော့မဆုမွန်ကပြောပြပေးမှာပါခင်ဗျာ။
ပြည်ခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ5ရက်တနင်္ဂနွေနေ့တုန်းကရန်ကုန်တိုင်းကြီးမနိုင်မြို့နယ်ပန်းမင်ကြီးလမ်းမပေါ်မှာငင်းငိမ့်ချမ်းချမ်းနဲ့ခြိတက်ဆန္ဒပြနေတဲ့လူအုပ်ထဲကိုစစ်တပ်ကနေကားအရှိန်ပြင်းပြင်းနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးခဲ့တဲ့အချိန်မှာမြန်မာ Press Photo Agency MPA သတင်းဌာနကရုတ်တံသတင်းတော့တဦးဖြစ်တဲ့မမှုရတနာခတ်မှုမှုထွန်းနဲ့ဓာတ်ပုံသတင်းတော့ကိုကောင်းဆက်လင်းတို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။အဖမ်းခံရတဲ့အချိန်မှာမမှုရတနာခတ်မှုမှုထွန်းဟာသူ့ရဲ့ဥကောက်မှာဒဏ်ရာအပြင်းထန်ရခဲ့တယ်လို့ကိုကောင်းဆက်လင်းဟာလည်းခါအောက်ပိုင်းဒဏ်ရာနဲ့ဖမ်းဆီးခံခဲ့ရပါတယ်။သူတို့နှစ်ဦးစလုံးကိုအများပြည်သူအထိတ်တလန့်ဖြစ်အောင်ကြံစီဆောင်ရွက်မှုအစိုးရဝန်ထမ်းတွေပြစ်မှုကျူးလွန်အောင်လှုံ့ဆော်မှုစတဲ့ရာဇသက်ကြီးပုံမှ905ကကြီးနဲ့တရားစွဲဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။စစ်ဆေးရုံမှာတလားကြော်ကြာစေကူတာမှုခံယူခဲ့ရတဲ့မမှုရတနာကိုရွှေပြည်သားစစ်ကြောရေးမှစစ်ဆေးဖို့ပြီးခဲ့တဲ့ January 17ရက်နေ့မှာစစ်ကောင်စီကခေါ်သွားခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့ January 18ရက်နေ့မှာကြီးမနိုင်မျိုးနဲ့တရားရုံးမှာရုံးထုတ်ခဲ့တယ်လို့သူ့ရဲ့ရှင်တွေကပြောပါတယ်
။စစ်ကောင်စီကြောရေးရမှာကြီးမနိုင်ရေမျိုးမရေဆန်းမြန်တော့ပြလိုက်ပေါ့နော်။လွှဲပြီးလိုက်တော့မိမိရဲ့ကျတော့တော့ပြီးတော့ဟိုဒီကိစ္စတော့ဒီကပြောပြီးမမေ့အောင်ပေါ့။စစ်ကောင်စီကြီးနေတဲ့လူကြီးတော့ဟိုမင်းတို့မြင်ရပြီးတော့ဒီတော့မြင်ရတယ်ပေါ့။ဒီနေ့ကတော့ဟိုအတန်တင်းတော့တက်တာပါဘီဟိုအစိုးဆုံးကတော့6လောက်ပေါ့6လောက်တန်ရတော့ပို့တာပေါ့နော်လမ်းမချောက်နိုင်ဘူး ဟိုတန်းနေရလဲရိုးကျတာမဆက်ဘူးပေါ့နော်ဒီနေ့ဇမားထပ်ယူထားတယ်
မမှုယရနာနဲ့အတူဆန္ဒပြပွဲသတင်းယူနေချိန်မှာပဲစစ်တပ်ကနေကားနဲ့အတင်းဝင်တိုက်ပြီးတော့ဖမ်းဆီးခံရတဲ့ကိုကောင်းဆက်လင်းဟာလည်းဒဏ်ရာတွေအရှိမပြောက်ခင်မှာစစ်ကြောရေးမှာစစ်စစ်မင်းမြန်ခံနေရပါတယ်။ပြီးခဲ့တဲ့ January 10ရက်နေ့တနင်္လာနေ့ကတော့အင်းစိန်ထောင်ကိုလွှဲပြောင်းထားတယ်လို့သိရပါတယ်။ကိုကောင်းဆက်လင်းရဲ့နောက်ဆက်တွဲအခြေအနေကိုလည်းရှင်းနေဖြစ်သူကအခုလိုပြောပြပါဗျာ။အင
်းစိန်ထောင်ကိုရောက်ပြီးတော့မှသူလည်းဂျမန်ယူထားတယ်သူက25ရက်နေ့ကဂျမန်ယူထားတယ်အဲ့ဒါနိုင်မှာတော့အမှုဆက်တင်လို့ရှိတယ်။ငါငါကြည့်ပါပဲ။ငါငါတက်စားကြည့်ပေါ့။အဲသူလည်းပဲခါရုံနဲ့ပြန်ဆုံလို့အကောင်းကြီးမဟုတ်ဘူး
။ဖမ်းဆီးခံထားရတဲ့အချိန်မှာထိခိုက်ဒဏ်ရာပြင်းပြင်းထန်ထန်ရခဲ့တဲ့သူတို့နှစ်ဦးစလုံးကိုစစ်ဆေးရုံမှာကုသမှုပေးနေပေမဲ့ရောဂါအရှင်းမပြောက်ခင်မှာပဲစစ်ကြောရေးကိုခေါ်ယူစစ်ဆေးခံခဲ့ရတာဖြစ်ပါတယ်။သူတို့နှစ်ဦးစလုံးဟာဆန္ဒပြပွဲသတင်းရယူနေချိန်မှာဖမ်းဆီးခံခဲ့ရတာလို့မြန်မာ Press Photo Agency MPA သတင်းဌာနကပြောကြားပြီးပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။စစ်ကောင်စီကတော့သူတို့တွေဟာဆန္ဒပြပွဲတွေမှာကိုယ်တိုင်လှုံ့ဆော်ပြီးတော့သတင်းရယူတဲ့အတွက်ဖမ်းဆီးခဲ့တာဖြစ်တယ်ဆိုပြီးဆွဆွဲထားပါတယ်။ရန်ကုန်မြို့ဗဟန်းမြို့နယ်ရွှေကုံရိပ်မုံအင်အားတိုက်ခန်းတစ်ခုမှာပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထက်ထက်ခိုင်ဟာလဲသူ့ဆွဲဆိုခံထားရတဲ့ရာဇသက်ကြီးပုံမှန်905ကကြီအမှုမတရားအသိဆက်သွယ်မှုပုံမှန်71တို့အတွက်တရလိုနဲ့တရလိုတပ်သေးတွေကိုတရားရုံးမှာစတင်စစ်ဆေးကြားနာမှုတွေလုပ်နေပြီလို့ရှင်းနေကပြောပါတယ
်။စက်ခွန်တိကမင်္ဂတောင်ကျောင်းကဆွဲထားတာ။ဘဟန်းကတော့905။ဘဟန်းမှာကတရလူရောအမှုစစ်ပေါ်စစ်ပြီးသွားပြီ။မင်္ဂတောင်ကျောင်းကတော့တရလူပဲဆွဲရသေးတယ်။စက်ခွန်တိနော်မင်္ဂတောင်ကျောင်း။ကျမ်းမာရေးကောင်းပါလေ။ကျမ်းမာရေးကောင်းပြီ။
စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတော့သတင်းမီဒီယာလုပ်ငန်းလုံခြုံနေသူတချို့နဲ့အရင်တုန်းကသတင်းတောက်လုတ်ခဲ့ဘူးသူသတင်းမီဒီယာသမားတချို့ဖမ်းဆီးခံခဲ့ရပြီးတော့ကြီးလေးတဲ့ပြည်ထောင်တွေချနိုင်တဲ့ပုံမှန်တွေနဲ့တရားစွဲဆိုထားသလိုသတင်းသမားတချို့ကိုလည်းထောင်ချခဲ့ပါတယ်။သတင်းဌာန၈ခုကိုလည်းထုတ်ဝေခွင့်ပိတ်သိမ်းခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရတဲ့သတင်းသမားက100ကျော်ရှိပြီးတော့10ဦးထက်မနည်းကလည်းထောင်ချခံထားရပါတယ်။56ဦးကတော့ပြန်လည်လွတ်မြောက်လာတဲ့အတွက်လက်ရှိမှာသတင်းသမားအယောက်90လောက်အကျဉ်းထောင်အသီးသီးမှာဆက်ပြီးတော့အမှုရင်းဆိုင်နေရတယ်လို့ပြည်တွင်းကသတင်းတောက်တွေပြုစုထားတဲ့စည်ရင်းအရာသိရပါတယ်ရှင်
။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့စစ်ကောင်စီကနိုင်ငံရေးအကျဉ်းသားတွေကိုရပ်ဝေးထောင်တွေပို့နေတဲ့သတင်းကိုပြောပြပါဦးမယ်။ရန်ကုန်တိုင်းစစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့မြို့နယ်တွေမှာစစ်ခွန်ရုံးကနေနှစ်ရှည်ထောင်ဒဏ်ချထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုရပ်ဝေးထောင်တွေစီကိုစတင်ပြောင်းရွှေ့နေပါပြီ။ရန်ကုန်အင်းစိန်အကျဉ်းထောင်ကအကျဉ်းသား100နီးပါးကိုမန္တလေးဥပိုလ်ထောင်အပါအဝင်နေထောင်တွေကိုပြောင်းရွှေ့ခဲ့တယ်လို့ရှင်းနေတချို့ကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုသားညုံဦးကပြောပြပေးပါပါခင်ဗျာ
စစ်တပ်အာဏာသိမ်းမှုအပေါ်ပြင်းပြင်းထန်ထန်ဆန့်ကျင်ခဲ့လို့စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့ရန်ကုန်မြို့ကမြို့နယ်တချို့မှာစစ်နာပြသူတချို့ကိုတေတံအပါဝင်နှစ်ရှိပစ်ဒဏ်တွေစစ်ခုံရုံးတွေကချမှတ်ခဲ့တာပါအဲ့ဒီပစ်ဒဏ်တွေနဲ့ရန်ကုန်အင်းစိန်ထောင်မှာကျင်းကျနေတဲ့နိုင်ငံချင်းသား80ကျော်ကိုမန္တလေးဥပိုလ်ထောင်ကိုပြောင်းရွှေ့လိုက်တာလို့အကျဉ်းသားတွေရဲ့အမှုကိုလိုက်ပါဆောင်နေတဲ့ရှင်းနေတူကဗီဒီယိုကိုပြောပါတယ်
ကျွန်တော်ကိုယ်တိုင်ကြားခဲ့တာတော့ဥပိုလ်ထောင်ကိုအကြောင်း80ပို့လိုက်တာလေကျောက်ကစစ်ခုံလုံး600ကနေဒီမှာအလုံးချပြီးသွားမှုတ
ွေအစ်စိန်ထောင်ကနေပြောင်းရွှေ့ခါတဲ့နိုင်ငံချင်းသားအများစုကမန္တလေးဥပိုလ်ထောင်ကိုပြောင်းရွှေ့ခါတာဖြစ်ပြီးတော့20ဝန်းကျင်ကတော့အခြားရပ်ဝေးတွေကိုပို့ဆောင်ခါရတယ်လို့ရန်ကုန်ရှင်းနေတူကပြောပါတယ
်ဒါတခြားစစ်ခုံလုံးကနေချလိုက်တဲ့အမှုတွေကများအဲ့ဒီတွေပါပါလို့တော်တော်များများတော့ဆရာဝီလူတာလာလူတရေတူတူဝမ်ချော့များဒီမှာမိနေတာပို့ရကြားတော့
မုတ်ပြင်းနဲ့ကင်းပြင်းနဲ့ပက်ပြောင်းရွှေ့ခံရသူတချို့လည်းရှိပါတယ်အဲ့ဒီသူတွေဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်တဲ့ဖမ်းဆီးခံခဲ့ရပြီးတော့အကြမ်းဖက်မှုတိုက်ဖြတ်ဥပဒေ90ညနဲ့အများစုကတရားစွဲဆိုခံခဲ့ရတာပါစစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့လှိုင်းသာယာမြို့နယ်ရွှေပြည်သာမြို့နယ်တကုံစိတ်ကမ်းမြို့နယ်တောင်တကုံမြို့နယ်မြောက်တကုံမြို့နယ်နဲ့တကုံအရှိပိုင်းမြို့နယ်တွေကစစ်ခုံရုံးတွေကနေပြီးတော့တေတာပါဝင်နှစ်ရှိပြစ်ဒဏ်တွေသူတို့ကိုချခဲ့တာဖြစ်ပါတယ်။စစ်ကောက်စီလုံခြုံရေးအဖွဲ့တွေကဆန္ဒပြသူတွေကိုတနက်နေ့ပြစ်ခတ်ဖြိုခွဲပြီးတဲ့နောက်ရန်ကုန်နဲ့မန္တလေးနှစ်ခုပေါင်းကမြို့နယ်၁၁ခုမှာစစ်အုပ်ချုပ်ရေးထုတ်ပြန်ပြီးတော့စစ်ခုံရုံးတွေကစီရင်ခဲ့ပါတယ်။ရန်ကုန်မြို့စစ်ခုံရုံးတွေကပြစ်ဒဏ်ချမှတ်လိုက်တဲ့နိုင်ငံကြီးအသားတွေကိုခုလိုမျိုးနေထောင်တွေစတင်ပြောင်းရွှေ့နေပြီးပေမဲ့မန္တလေးတိုင်းစစ်ခုံရုံးတွေကနေပြီးတော့အမိန်ချလိုက်တဲ့အသားတွေကိုထောင်ပြောင်းရွှေ့လုပ်တယ်ဆိုတာမကြားသေးဘူးလို့မန္တလေးမြို့ကတရားလွှတ်တော်ရှိနေတူကဖြူကိုပြောပါတယ်
။ကျောင်းနယ်မြို့ကမကြားသေးဘူး။မန္တလေးဥပမာလိုရှိသေးတယ်။စ
ကျွန်တော်မှာတော့မိပညာရှင်တွေကတော့လည်းချာတယ်။အဲဒီမှာတော့မိပညာရှင်တွေကတော့လည်းချာဘူး။မိပညာကတော့အမှုတွေကစစ်ဆေးတဲ့တန်းတွေရှိသေးတယ်။ဟိုကျွန်တော်တို့ကတော့မြန်မာနိုင်ငံကတော့သူတို့ကလည်းကျန်တဲ့ဟိုအရင်တော့တိတ်ခိုးလို့မချဘူး။စစ်ကုံရုံးတွေကလည်းပြစ်ဒဏ်ချထားတယ်၊မှုတွေထဲမှာတည်တံပေးနိုင်တဲ့ပုံမှန်ပေါင်း20ကျော်ရှိတယ်လို့ရှင်းနေတွေကပြောပါတယ်။စစ်ကုံရုံးတွေကချမှတ်လိုက်တဲ့ ငယ်ချင်းသားများကူညီဆောက်ရှောက်ရေးအသင်း EPP ရဲ့ဇန်နဝါရီလ14ရက်နေ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။တည်ထောင်ချမှတ်ခံသူကတော့အယောက်80ရှိတယ်လို့ဆိုပါရတယ်။စစ်ကောင်စီဘက်ကတော့ EPP ရဲ့ထုတ်ပြန်ချက်တွေဟာချက်ကားထားတဲ့ချက်လက်တွေလို့ပြောပြီးတော့အမြဲပေးချလိမ့်ရှိပါတယ်ခင်ဗျာ
။ကိုတန်းညိုပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့မြန်မာနိုင်ငံအတွင်း Omicron COVID-19 ကူးစက်နေတဲ့အခြေအနေကိုပြောပြပါဦးမယ်။မြန်မာနိုင်ငံမှာ Omicron COVID မျိုးကွဲပထမဆုံးပြည်တွင်းကူးစက်သူ2ယောက်ရန်ကုန်မြို့ကဇီဝကကိုဗစ်ကူးသရေးစင်တာမှာကူးသမှုခံယူနေပါတယ်။ဒီမတိုင်ခင်ကအများပြည်သူသွားလာတဲ့နေရာတွေကိုသူတို့သွားခဲ့ကြပေမဲ့ဘယ်သူတွေနဲ့ထိတွေ့ခဲ့လဲဆိုတာသိနိုင်မှုမလွယ်လာဘူးလို့ကိုဗစ်လူနာနေရာကိုကူညီပေးနေသူကပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံတချို့နေရာတွေမှာလူအများအပြားကိုဗစ်ကူးစက်မှုတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နားလောင်ကပြောပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာ Omicron COVID မျိုးကွဲကူးစက်သူအတည်ပြုလူနာ86ယောက်ရှိတဲ့အထက်မှာ၂ယောက်ကပြည်တွင်းမှာပထမဆုံးကူးစက်တာဖြစ်ပါတယ်။နိုင်ငံခြားကပြန်လာသူတွေထက်က Omicron ပိုးကူးနေတဲ့ COVID အတည်ပြုလူနာနဲ့အနီးကပ်ထိတွေ့ခဲ့တဲ့မိသားစုဝင်တွေဖြစ်တယ်လို့ကျန်းမာရေးဌာနကဇန်နဝါရီလ15ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ Omicron အတည်ပြုလေယာဉ်မောင်းတစ်ယောက်ရဲ့မိသားစုတွေကိုဆေးစစ်ရာကအမေနဲ့အဖွားဖြစ်သူတို့မှလည်း Omicron ပိုးကူးစက်နေတာတွေ့ခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့မင်္ဂလာတောင်ညွန့်မြို့နယ်ပသိမ်ညွန့်သုံးလားမှာနေထိုင်တဲ့အဲ့ဒီ Omicron အတည်ပြုလူနာ၂ယောက်ကိုတင်ငန်းကျွန်းမြို့နယ်တူဝနာမှာရှိတဲ့ဇီဝကကုသရေးစင်တာကိုတနင်္ဂနွေနေ့ကပို့ဆောင်ပေးခဲ့တယ်လို့ကုညီဆောင်ရဲ့ပေးခဲ့သူသူကပြောပါတယ်။အဲ့ဒီ၂ယောက်စလုံးအများပြည်သူသွားလာတဲ့နေရာတွေကိုသွားထားတာရှိပေမဲ့ဘယ်သူတွေနဲ့ထိတွေ့ခဲ့တယ်ဆိုတာသိနိုင်ဖို့ခက်တယ်လို့သူကပြောပါတယ်။၂ယ
ောက်လုံးညီတော်ဆန်းပါပါတယ်ခင်ဗျာ။၂ယောက်လုံးကာကွယ်ရေးထိုးပြီးသားပါဗျာ။အဲ့တော့နည်းနည်းဟိုဟာအချင်းကြီးကောင်းပါတယ်။ဘာလို့လဲလဲတော့ဖြတ်တာပေါ့။ဘာလို့လဲဆိုတော့ဟိုသူတို့ကသူတို့ဟို public area ကိုဓာရတာတွေလည်းရှိတယ်။ Now secondary gender ခေါ်မှာပေါ့နော်။အဲ့လိုနည်းနည်းစုံစမ်းဖို့လည်းနည်းနည်းတော့ပြဿနာရှိလာမယ်ဆင်တယ်က
ယောဂပိုးရှိသူတွေကို COVID ကုသရေးစင်တာမှာတိချခွဲကုသပေးနေပေမဲ့လို့ယောဂကာကွယ်ရေးနဲ့ပတ်သက်တဲ့နည်းလမ်းတွေနဲ့စီမင်းတွေကိုတော့လမ်းထဲမှာအထူးတလဲချမှတ်ထားတာမျိုးမရှိဘူးလို့ကဲ့ရဲ့လမ်းမှာနေသူကအခုလိုပြောပါတယ
်။အခုကတော့အခွားနဲ့အနေနဲ့တော့ဒီကတော့ရခေါ်ပါရဲ့။ကောင်ကြီးကလေမောင်ကြီးကောင်ကြီးကဟာလေရင်ကွင်းကွာရန်တင်းလာထားရတယ်။ကူးရတော့ဘယ်လိုကြရလဲ။လေရင်ကွင်းရောက်တော့ဆွတ်လိုက်တော့တွေ့တယ်။တွေ့ပြီးတော့ဒီမှာလည်းအခုဒီကရက်တည်းကဖြစ်တာတွေ့ရအမှဆွတ်လိုက်တော့အလုံးလုံးဖြစ်တယ်ပြောရမယ
်။ကိုဗစ်တတိယလိုင်းပြင်းထန်ခဲ့တဲ့အချိန်တုန်းကကူးစက်သေဆုံးခဲ့သူများခဲ့တဲ့မြန်မာနိုင်ငံမှာ Omicron အနေနဲ့သတိရှိဖို့ကိုလည်းကြမ္မာရေးတာဝန်ရှိသူတွေနဲ့ကြွမ်းကျင်သူတွေကသတိပေးနေပါတယ်။တချိန်ထဲမှာပဲပိုဝန်နံတက်ကတော့ဖောင်ကြီးမှတက်ရောက်နေတဲ့တင်နန်းသား112ဦးမှအစုလိုက်အပြုံလိုက်ယောဂပိုးတွေ့ရှိတယ်လို့အခြေခံပညာဦးစီးဌာနကပြခဲ့တဲ့တောက်ကြနေတဲ့ငါးရဲ့ဆွဲနဲ့ထုတ်ပြန်တဲ့စာတစောင်းလူမှုကွန်ရက်ပေါ်မှာပေါပေါက်ခဲ့ပါတယ်။လူမှုကွန်ရက်မှာအဲ့ဒီသတင်းပြန့်နှံ့ခဲ့ပြီးတဲ့နောက်ပိုဝန်နံတက်ကတော့အောက်မြမပြည်မှာယောဂပိုးတွေ့ရှိတဲ့တက်ခွဲနမူနာ45ခုမှာ Omicron ပိုးမပါဘူးလို့ဂျမိုင်းဝန်ကြီးဌာနကထုတ်ပြန်ပါတယ်။ရှိခိုင်ပြည်နယ်တဲကစစ်တွေမြို့မှာလဲပြေခုံပြေအားကစားသမားရှိဦးမှာကိုဗစ်ကရောဂါကူးစက်နေတာဆေးဆစ်တွေ့ရှိခဲ့ပါတယ်။သူတို့ရှိရောက်ကိုဆေးရုံကြီးမှာတီးခြားထားပေမဲ့သူတို့မှာတွေ့ရှိတဲ့ပိုးက Delta COVID ပိုးလား Omicron COVID ပိုးလားဆိုတာအတိအကျမသိရသေးဘူးလို့ရှိခိုင်ပြည် COVID စောင့်ကြည့်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်
။ဘာနဲ့ပတ်သက်ပြီးတော့တရင်းလာတော့မကြားသေးတော့ဘူး။ဒီရောဂါကနောက်နေတော့ပြီဆိုရင်ဒီကနေ့နေ့ကိုဗစ်ပိုးရောပေါ်ဆလာတာရှိတာပေါ့နော်။ဒီကာလမှာတော့ဘာကြီးစီပေါ်ရေးကျမရဲ့ပညာရေးလူမှုရေးအစားအနေနဲ့အခက်အခဲတွေရှိနေနေလေဟိုပေါ့ကိုကိုကိုမပေါ်မရဒါပူပေါင်းနေတယ်လို့ကျွန်တော်တို့မြင်ပါတော့မြင်တာပေါ့နော
်မြန်မာနိုင်ငံမှာ Omicron COVID ရောဂါပိုးကူးစက်ခံရသူတွေရှိနေချိန်မှာစစ်ကောင်စီရဲ့ COVID ကာယောဂါကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကတော့ကာယောဂါညွှန်ကြားချက်တွေကိုအခုလကုန်တဲ့အထိဆက်ပြီးတော့လိုက်နာကြဖို့တတိပေးထားပါတယ်ဒါအပြင်ပြပလေကြောင်းခီးစင်တွေကိုလည်းပြန်လဲခွင့်မပြုသေးပေမဲ့ကယ်ဆယ်ရေးလေယာဉ်နဲ့ရောက်လာသူတွေကိုတော့ကိုဗစ်ရောဂါပိုးရှိမရှိတက်ကွဲစစ်ဆေးနေပြီးကွာရန်တင်းကန့်သတ်ချက်တွေကိုလည်းလိုအပ်သလိုတိုးမြှင့်ဆောင်ရွက်နေတယ်လို့တည်င်းထုတ်ပြန်နေပါတယ်။ပ
ကိုမီခရွန်ကူးစက်သူနောက်ထပ်40နှစ်ယောက်ကိုတွေ့ရှိထားကြောင်းဖော်ပြထားပါရခင်ဗျာကူးစက်ပြီးတော့ချင်းပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ကုန်စည်နှုန်းတွေတက်နေတဲ့အခြေအနေကိုပြောပြပါမယ်ချင်းပြည်နယ်ကဖလမ်တီတိန်တွန်းဆံမြို့နယ်တွေဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲပြင်းထန်နေချိန်မှာအဓိကဆက်သွယ်ရေးလမ်းကြောင်းပိတ်ဆို့နေတာကြောင
ဒီနေ့ကစလို့ဒေသခံချင်းကောက်ဝေးပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲပြင်းထန်လာနေတာပါစီအေးတင်းမလာနေတဲ့အများကုံစီစီစင်းအားစကိုင်းတိုင်းကလေးမျိုးနဲ့ချင်းပြည်နယ်ပလန်တီတိန်တွန်းဆန်မျိုးနယ်ဘက်ကိုသွားတဲ့ကားလမ်းတွေလည်းပိတ်သွားတာဒီကနေ့ဇန်နဝါရီလ16ရက်နေ့ကအရရှိနေပါပြီအသွားလာရက်ဆိုင်နေတဲ့အတွက်ကုံစီစီစင်းမှုပါရက်တက်ပြီးတော့ကုံစီတုံးတွေတီးသာမြ ကျွန်တော်ဒီနေ့အသက်နေတော့ပါတိရငါတောင်းကြော်ကြော်ရှိတယ်အဲဒါတုံးပုံးပေါ့တတင်းခွဲပေါ့ညာအဖိုးတာကြီးကိုထောင်ဆက်တုံးစီရတကလာချစ်ထောင်ထပ်တဲ့အောင်မှာအခုစကိုင်းတိုင်းဘက်ကနေချင်းပြည်နယ်ပလန်တုံးစံတိရင်ဘက်ကိုကုန်းစီဒီအဓိကဝင်ရောက်တဲ့ကားလမ်းပိတ်နေတာရက်ကြာရှိလာမယ်ဆိုရင်ဒေသခံတွေအတွက်အခက်အခဲရှိလာမယ်လို့တိရင်မျိုးကန်သူကပြောပါတယ်အခုတော့မှဒီလမ်းငါရဲ့လောက်ပိတ်တ China နာရောင်းချဖို့ဒေသခံပြည်သူ့ကာကွယ်ရေးတပ် People Defense Army ကနေအသိပေးကြေညာထားပါတယ်။အင်အားအများပြားနဲ့ကလေးမျိုးကနေချင်းပြည်နယ်ဘက်ကိုသွားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေကဒေသတွင်တိုက်ပွဲဖြစ်ပွားနေပါတယ်။ဇန်နဝါရီလ15ရက်နေ့ကနေဒီကနေ့18ရက်နေ့ထိဖလန်းမျိုးနယ်ဘက်မှာဖြစ်နေတဲ့တိုက်ပွဲအခြေအနေတွေကိုလည်းချင်းမျိုးသားကာကွယ်ရေး CNDF ကဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်။
မနက်ပိုင်းဒီကနေ့ကျင်းလာတဲ့အဲ့ဒီကနေ့တိုက်ပွဲတစ်ခါတည်းဖြစ်တယ်။အဲ့ဒါလာပြီးဒီတော့မှသူတို့တစ်ခေါက်ပြန်ဖြစ်တော့သူတို့တစ်ခါချက်ရောက်ကြတယ်လို့ပြောတယ်။ကျွန်တော်တို့တစ်ခါတော့တယောက်တိုင်းရလက်မချီတိုင်းရရပါတော့။ဆင်းရဲရည်မှာသူတို့ကအဲ့ဒီဆင်းရဲရည်မနက်ခုနနိုင်လောက်ကနေကျွန်တော်တိုက်ပွဲပြန်ဖြစ်တယ်။အဲ့ဒီမှာတယောက်ကြတယ်လို့
15ရက်နေ့ကနေ18ရက်နေ့အထိစစ်ကောင်စီတပ်နဲ့ချင်းကွေပြည်ပေါင်းတပ်ဖွဲ့တို့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကထိခိုက်မှုရှိနေတယ်လို့ CNDF အဖွဲ့တာဝန်ရှိသူကပြောပေမဲ့လည်းတိကျအတည်မပြုနိုင်သေးပါဘူး။တိရိပ်မျိုးနဲ့တိုင်းငင်းကြီးရွာနဲ့ဟိစိန်ကြီးရွာနာမှာဇန်နဝါရီလ15ရက်နေ့ကစစ်ကောင်စီတပ်နဲ့ချင်းကွေပြည်ပေါင်းတပ်ဖွဲ့တွေတိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်လေယာဉ်နဲ့တိုက်ခတ်ခဲ့တယ်လို့ချင်းမျိုးသားကာကွယ်ရေးအဖွဲ့တာဝန်ရှိသူတူကပြောပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့တိရိပ်မျိုးနဲ့တိုင်းငင်းလန်းစုံဘက်မှာတိုက်ပွဲဖြစ်ပွားတာမကြာသေးဘူးလို့ပြောပါတယ်။
ဒီမနေ့တော့မသိသေးဘူးမနေ့ကတော့ကျွန်တော်မနေ့10နာရီလောက်မှာတော့အဲဒီဖလန်းပြတ်ပတ်မှာတော့ကျွန်တော်တကားပေါ့ဘာတရားမြောက်ဖက်မီတာ၄00လောက်မှာနေနေလုံရွေးဆောင်ရွက်နေတဲ့စစ်ကြောင်းကိုတော့ PDF အမိခံအကြမ်းဖက်80လောက်ကပြစ်ခတ်ခဲ့တာရှိတယ်။ကျွန်တော်စီကတော့ဒဏ်ရာတဲ့စစ်သည်တချို့ရှိပါတယ်။ဟိုဘက်ကတော့ကျွန်တော်လက်နဲ့တချို့ရလိုက်တာရှိပါတယ်
။တွန်းဆန်မြို့နယ်မှာတော့လက်ရှိတိုက်ပွဲတွေညင်သက်နေပေမဲ့ဇန်နဝါရီလ17ရက်နေ့မနေ့ပိုင်းကချင်းပူပေါင်းတပ်ဖွဲ့တွေနဲ့အိန္ဒိယနိုင်ငံမနီပေါ်ပြည်နယ်နယ်စပ်အခြေပြုခွဲထွက်ရေးကတဲ့တပုံတပ်ဖွဲ့တို့စနံကျွော်နီမှာတိုက်ပွဲဖြစ်ပွားခဲ့ကြပါတယ်။ချင်းပြည်နယ်ဖလန်းတီးတိမ်တွန်းဆန်မြို့နယ်ဒီဘက်မှာချင်းပူပေါင်းတပ်ဖွဲ့တွေဖြစ်ကြတဲ့ချင်းမျိုးသားကာကွယ်တပ်ဖွဲ့ CNDF, ကလေး PDF, ပြည်သူ့ကာကွယ်တပ်ဖွဲ့ PDF, ချင်းမျိုးသားတပ်ဦး CNF, PDF Zolan, CDM Saini, Sogam Army စတဲ့ပူပေါင်းတပ်ဖွဲ့တွေနဲ့စစ်တပ်အကြတိုက်ပွဲတွေဖြစ်ပွားနေတာပါ။လက်ရှိတီးတိမ်တွန်းဆန်ဖလန်းမြို့နယ်ဒီဘက်မှာတိုက်ပွဲဖြစ်နေတဲ့နေရာတွေမှာရွာသား 2000 ကျော်လောက်စစ်ပေးလို့ရမှာထွက်ပြေးတိမ်းရှောင်နေကြပါတယ်။
ကောင်းမြတ်သူတင်ပြပေးခဲ့တာပါခင်ဗျာ VOA American အတန်ကနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ခဏတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA American အတန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်
ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းတည်းရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။တော်ရချင်းတို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲစီစဉ်မှာတော့သတင်းတောက်မဆူကိုဥစွာနာစင်ကြမှာဖြစ်ပြီးတော့အဲ့ဒီနောက်မှာတခြားအပတ်စဉ်ခန်းသားတွေဖြစ်တဲ့စီးပွားရေးကန္တာဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တက်ရောင်သတင်းလွှာတို့ကိုတင်ပြပေးသွားမှာပါအခုပထမဆုံးတော့သတင်းတောက်မဆူအစီအစဉ်နဲ့စကြပါလေကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာပြည်ခီးစဉ်အပေါ်နိုင်ငံတကာနဲ့မြန်မာအရေးလေ့လာသူတွေကဘလို့မှတ်ချက်ပြုထားတယ်လဲဆိုတာနဲ့ပတ်သက်လို့ဒီတစ်ပတ်ရဲ့သတင်းတောက်မဆူအစီအစဉ်ကနေမတ်ခင်ဖြူထွေးကတင်ပြပေးထားပါပါခင်ဗျာ
သူတွေလူခုရေးဖွဲ့စည်းတွေကန့်ကွက်တားဆီးနေတဲ့ကြားကပဲကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုနှစ်ရက်တာခီးသွားရောက်ခဲ့ပါတယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကတော့ဒီခီးစဉ်ဟာပြုသဘောဆောင်ပြီးတိုးတက်မှုအဆင့်တစ်ရပ်ရခဲ့တယ်လို့ခီးစဉ်ပြီးမှသတင်းတောက်တွေကိုပြောခဲ့ပါတယ်ဒီခီးစဉ်နဲ့ပတ်သက်လို့ဝေဖန်မှုတွေနဲ့ကမ္ဘောဒီးယားဘက်ကဘယ်လိုတုံ့ပြန်တယ်လဲဆိုတာဒီတစ်ပတ်ရဲ့သတင်းတောက်မဆုစစ်စင်ကနေတင်ဆက်ပေးပါမယ်ရန်ကုန်သတင်းတောက်ပေးပို့တာကိုကျွန်မခင်ဗျထွေးပြောပြပေးပါပါအာဆီယံလက်ချောက်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာမြန်မာနိုင်ငံကိုအခုလ9ရက်နဲ့10ရက်နေ့တွေမှာလာရောက်ခဲ့ပါတယ်။သူ့ရဲ့နှစ်ရက်တာမြန်မာနိုင်ငံခီးစဉ်အတွင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီခီးစဉ်ကနေတိုးတက်မှုအဆင့်တစ်ဆင့်ရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဖရက်ဆုံခွန်ကမြန်မာနိုင်ငံခီးစဉ်ကနေအပြန်အလှန်ပြောဆိုခဲ့ပါတယ်
။အဘိဒဲလ်ယင်းစမရိုက်ဘာန်ក្នុងការចរចាក្នុងការពិភាក្សាជាមួយនឹងមេដឹកនាំរបស់
မြန်မာကောင်းဆောင်နဲ့ဒီဆិဆက်ညှိနှိုင်းမှုအတွင်းကျွန်တော်တို့ရခဲ့တာကအာဆီယံကောင်းဆောင်တွေသဘောတူထားတဲ့၅ချက်ပါဘုံသဘောထားကိုအကောင့်ထည့်ဖို့ရေးတိုးတက်တဲ့အဆင့်တစ်ဆင့်နဲ့အတူသိပ်ကောင်းတဲ့အပြုသဘောဆောင်ရလဒ်တစ်ခုဖြစ်ပါတယ
်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီခီးစဉ်ကဆရာနာပိုင်းတွေကိုအတိမတ်ပြုဖို့မဟုတ်ကြောင်းနဲ့မြန်မာရေးဖြည့်ရှင်းနိုင်ဖို့နီးလန်းရှာတာသာဖြစ်တဲ့အကြောင်းဝန်ကြီးဆွခွန်ကပြောဆိုခဲ့ပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်မှာမြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းတွေဆောင်ရွက်နေမှုနဲ့အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အဖြစ်ကမ္ဘောဒီးယားနိုင်ငံကပါဝင်ကူညီနိုင်မဲ့အခြေအနေတွေအာဆီယံပုံသဘောတူညီချက်၅ရပ်နဲ့အညီမြန်မာနိုင်ငံကဆောင်ရွက်နေတဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြန်ကြားရေးဘက်ကသတင်းထုတ်ပြန်ပါတယ်။ခီးစဉ်အတွင်းမှာနှစ်နိုင်ငံစီးပွားရေးကိစ္စရပ်တွေကိုပါဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကလည်း VOA ကိုပြောပါတယ်
။နှစ်နိုင်ငံခီးသွားလာရေးဌာနပုံမြင်ဖို့ကိစ္စတွေပြီးရင်ဟိုစီရီယံနဲ့ပကံနဲ့ကျွန်တော်တို့ဒီဆောင်မျိုးတော်နှစ်ခုဖြစ်ဒီသွားလာရေးမျိုးတော်နှစ်ခုဖြစ်ဒါကြောင့်ချုပ်ထားတဲ့အားတွေကျွန်တော်ရှိတယ်။အားလေးကိုကောင်းကင်ပေါ်ဆောင်ရွက်တဲ့အားတွေပြီးရင်တော့ကျွန်တော်တို့ကိုဗစ်ဟိုစကူးနဲ့ပတ်သက်ပြီးတော့ကဆက်လက်ဆောင်ရွက်သွားမယ်ကိစ္စရတယ်။ပြီးတော့နိုင်ငံကာကွယ်ရေးဟောကာကွယ်ရေးဦးညီဌာနအချင်းချင်းဆက်သွယ်ဆက်ဆံမှုသုံးမျက်ဆောင်ရွက်သွားမယ်ကိစ္စရတယ်
။မြန်မာနိုင်ငံပါဝင်အာဆီယံနိုင်ငံတွေအကြားပုံသဘောတူညီချက်၅ချက်ကိုမြန်မာစစ်ကောင်စီဘက်ကလက်တွေ့အကောင့်ထဲမဖော်သေးတဲ့အတွက်အာဆီယံအဖွဲ့တွေကဘရူနိုင်းစင်ကာပူအင်ဒိုနီးရှားမလေးရှားဖိလစ်ပိုင်စတဲ့နိုင်ငံတွေကစစ်ကောင်စီအပေါ်ဝေဖန်ပြီးထိပ်သီးအစည်းအဝေးတွေကိုတောင်မဖိတ်ဖို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကဆုံးဖြတ်ခဲ့ကြတာပါမစ္စတာဟွန်ဆန်ရဲ့ဒီခီးစင်ဟာသူ့အနေနဲ့မြန်မာအရေးကိစ္စကိုအာဆီယံအဖွဲ့အနေနဲ့မဟုတ်ဘဲသူ့နည်းနဲ့သူဖြည့်ရှင်းဖို့လုပ်နေတာလို့လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ရဲ့ပုတ်အဖွဲ့ဝင်လက်ဖြစ်ထိုင်းနိုင်ငံနိုင်ငံသားဝန်ကြီးဟောင်းလည်းဖြစ်တဲ့ကက်ဆစ်ပီရိုမာကတုံ့တက်ထားပါတယ်။ဒါကြောင့်အခုလိုသူတဦးတဲ့သဘောဆန္ဒနဲ့မဟုတ်ဘဲကျန်တဲ့အာဆီယံ၈နိုင်ငံခေါင်းဆောင်တွေနဲ့ပါစုပေါင်းဆောင်ရွက်တင်တယ်လို့ကက်ဆစ်ပီရိုမာက APHR ဆွေးနွေးပွဲတစ်ခုမှာပြောဆိုခဲ့ပါတယ
်။ Such activities would have a lot of implications for ASEAN as a whole.Namely
သူရဲ့လှုပ်ဆောင်မှုကအာဆီယံအသင်းကြီးတစ်ခုလုံးအပေါ်မှာကြရက်ရိုက်ခတ်မှုတွေအများကြီးရှိလာနိုင်ပါတယ်။မြန်မာနိုင်ငံပြည်ထနာကိုအာဆီယံအနေနဲ့ပူးပေါင်းဖြည့်ရှင်းနိုင်ဖို့အားထုတ်မှုတွေအများကြီးဆုတ်ယုတ်သွားစေနိုင်ပါတယ်ပူးပေါင်းဆောင်ရွက်မှုတွေမှာသဘောထားကွဲမှုတွေရှိနေတယ်ဆိုတာလည်းထင်ရှားစေပါတယ် ဒါတွေမကပါဘူးမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လဲကျင့်သုံးနိုင်ပြီးတော့လူခွင့်ရေးတွေပြန်လဲရရှိနိုင်အောင်ကြိုးပမ်းနေကြတဲ့မြန်မာပြည်သူတွေရဲ့ပြင်းပြတဲ့စံတာကိုလည်းရှော့တွက်ရာရောက်ပါတယ်ဒါတွေမကပါဘူးသူ့ရဲ့လောက်ကအာဆီယံအတိုင်းဝန်းကြီးရဲ့ဂုဏ်သိက္ခာနဲ့ယုံကြည်လေးစားခံရမှုကိုလည်းထိခိုက်စေပါတယ
်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာကိုချန်လက်ထားတဲ့အပေါ်သူဥက္ကဋ္ဌတာဝန်ယူရင်ပြန်လဲစဉ်းစားဆောင်ရွက်မယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောခဲ့ပူပါတယ်ဒါကြောင့်သူအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့အခါမြန်မာစစ်ကောင်စီကိုအာဆီယံထဲပြန်ဆွဲသွင်းမလားဆိုတာစိုးရိမ်မှုတွေရှိခဲ့ကြပါတယ်။အာဆီယံဒေသတွင်းလူထုအခြေအပြုအဖွဲ့အစည်းတွေကတော့သူ့ရဲ့မြန်မာနိုင်ငံကိုတွားမဲ့ခီးစဉ်ကိုဝိုင်းဝန်းကန့်ကွက်ခဲ့ကြပါတယ်။ဒါပြင်ဝန်ကြီးချုပ်ဟွန်ဆန်မြန်မာပြည်ရောက်နေတဲ့အချိန်မှာပဲရန်ကုန်မန္တလေးစကိုင်းစားတဲ့မြို့ကြီးတွေမှာသူ့ရဲ့ခီးစဉ်ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းရှိခဲ့ပါတယ်။သူရဲ့တပ်ပုံတွေကိုမိရှုပ်ဆုပ်ဖြဲပြီးသူရဲ့ခီးစဉ်ကိုသဘောမကျတဲ့အကြောင်းပြခဲ့ကြတာပါမြန်မာနဲ့ကမ္ဘောဒီးယားအရက်ဖက်လူမှုအဖွဲ့အစည်းတွေအပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ Amnesty International နောက်လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW လူခွင့်ရေးဆိုင်ရာပါလီမန်လွှတ်တော်အမတ်များအဖွဲ့တို့လိုနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကလည်းသူရဲ့မြန်မာနိုင်ငံခီးစဉ်အပေါ်မှာဝေဖန်ကန့်ကွက်ခဲ့ကြပါတယ်နိုင်ငံရေးလှုပ်ရှားသူမတ်တင်စာရှင်းလက်ရေးကတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့လှုပ်ရဟာမြန်မာနိုင်ငံအတွက်အကျိုးဖြစ်ထွန်းမှာမဟုတ်တလို့ပြည်သူ့ကိုစော်ကားတဲ့လှုပ်ရတစ်ခုသာဖြစ်တယ်လို့ပြောပါရယ
်အာဆီယံခေါင်းဆောင်တွေသဘောတူချမှတ်ခဲ့တဲ့မနစ်ကဒီတင်ညာချက်ပေါ့နော်ဒီစစ်ကောင်စီခေါင်းဆောင်ကိုအာဆီယံမှာဒီဒါပြစ်ပယ်လိုက်တဲ့လှုပ်ရတီလှုပ်ရကိုဒီဟွန်ဆန်ကဒီအာနာရှင်အချင်းချင်းရိုင်းသိမ်းကူညီတဲ့သဘောမျိုးနဲ့ပြန်ပြီးအဖက်လုတ်တယ်ဆိုတဲ့ကိစ္စရက်ဒီဒီအာဆီယံကိုနှစ်ပိုင်းကွဲစင်နိုင်တဲ့အဆင့်ထိကိုအကျိုးသက်ရောက်မှုတွေဖြစ်လာနိုင်တယ်
။ကမ္ဘောဒီးယားနိုင်ငံအနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားပေမဲ့အခုခရီးစဉ်မှာတော့ကမ္ဘောဒီးယားအကြီးအကဲရဲ့ခရီးစဉ်အနေနဲ့သာနှစ်ဖက်စလုံးကထုတ်ပြန်ထားပါတယ်။ဒါအပြင်အလုတ်သဘောခရီးစဉ်လို့ထုတ်ပြန်ခဲ့တဲ့အတွက်လည်းဒီခရီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးထက်အာဆီယံရေးမြမအရေးပါမယ်ဆိုတာတွက်ဆနိုင်ပါတယ်။ခီးစဉ်ပြီးထွက်လာတဲ့နိုင်ငံတကာတုံ့သက်ချက်တွေမှာလည်းကမ္ဘောဒီးယားအနေနဲ့မြမရေးကိစ္စအာဆီယံမှာဥဆောင်ဖြစ်ရှင်းနိုင်ပါမလားဆိုတဲ့သံသယတွေလည်းတွေ့ရပါတယ်။ခီးစဉ်ပြီးနှစ်ဖက်ပူးတဲ့ထုတ်ပြန်ချက်မှာတော့မြမအနေနဲ့အာဆီယံအထူးကိုယ်စားလှယ်ကိုလက်ခံတယ်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့အပြည့်ရဲ့ဆွေးနွေးပွဲတွေမှာပါဝင်ဖို့ပါဖိတ်ကြားထားပါတယ်။ဒါကြောင့်လည်းမြမရေးအာဆီယံရဲ့ပုံသဘောထားတွေကိုအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားခေါင်းဆောင်အနေနဲ့တကယ်ပဲလက်တွေ့ဆောင်ရွက်နိုင်ပါမလားဆိုတာလေလာတုံးတဲ့သူတွေဝေဖန်ဆန့်စစ်နေကြတယ်ဆိုတာကိုဒီသတင်းပေသတင်းတောင်မှတ်စုစစ်ဆင်ပါတယ
်သတင်းတောင်မှတ်စုစစ်ဆင်ကိုမခင်ဖြူထွေးတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာ2022ခုနှစ်အတွင်းအင်တာနက်ဖြတ်တောက်မှုတွေကြောင့်စီးပွားရေးအရာဒေါ်လာ3000ချီဆုံးရှုံးရပြီးကမ္ဘာပေါ်မှာအဆိုးဝါးဆုံးဖြစ်ကြောင်း Top 10 VPN website ကဖော်ပြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာအင်တာနက်အပေါ်မှာဘယ်အတိုင်းအတာမူတည်နေပါသလဲအနာဂတ်အလားအလာကရောဘလို့ရှိလာနိုင်ပါသလဲဆိုတာကိုမန္တလေးနှိပညာကုမ္ပဏီရဲ့ Managing Director ဦးစွန်နိုင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ
အမှားတော့တခုကတော့ကျွန်တော်2021အခုဒီ report ထွက်တဲ့အချိန်ပေါ့နော်ကျွန်တော်တို့ကအင်တာနက်ကြောင့်အင်တာနက်ပြတ်တောက်မှုတွေကြောင့်ကျွန်တော်မြန်မာနိုင်ငံမှာစီးပွားရေးကဏ္ဍမှာဆုံးရှုံးမှုတွေရှိတယ်ဒေါ်လာ3000နဲ့ချီဆုံးရှုံးတယ်လို့ပြောတော့ကျွန်တော်လည်းပထမတော့အံ့ဩမိပါတယ်ဒါပေမဲ့ကျွန်တော်နောက်ကြောက်ပြန်ကောက်လိုက်တဲ့ကြည့်လိုက်တဲ့အချိန်မှာ2030ခုနှစ်လောက်မှာကျွန်တော်တို့အင်တာနက်သုံးတဲ့လူဦးရေစုစုပေါင်းက5,000-9,000ကျော်လောက်ရှိတယ်လို့မှတ်တမ်းတွေမှာတွေ့ပါတယ်2020ကျတော့ကျွန်တော်24,000ကျော်သုံးနေပြီလို့သိရပါတယ်ဒါပေမဲ့လည်း24,000ကျော်ဆိုတာပြည့်ကျတဲ့အချိန်နေပြည့်ကျတဲ့သတင်းအချက်အလက်တွေကပြောတာပါသို့တော့အဲ့ထက်ပိုဖို့ပဲရှိပါတယ်အဲ့ထက်ကျော်နေဖို့မရှိပါဘူးအဲ့တော့ဟိုပြောရရင်ခုနမတ်သိကြီးမေးသလိုပဲကျွန်တော်တို့မြန်မာနိုင်ငံရဲ့လူအများစုရဲ့နေ့စဉ်ဘဝမှာအင်တာနက်ဟာပုံမှန်သုံးလာတာမျိုးဖြစ်လာနေပါပြီဟောအရေးကြီးတဲ့နောက်တစ်ခုကတော့ဝေကြီးဘဏ်လုပ်ငန်းပေါ့နော
်
digital banking တို့ digital money တို့ဓာတ်တွေထွက်လာပါတယ်ဟိုနောက် fintech ပေါ့ fintech ဆိုတဲ့ဘဏ်အရေးဆိုင်ရာနည်းပညာတွေငွေကြေးဆိုင်ရာနည်းပညာတွေအများကြီးကျွန်တော်တို့ပေါ်ထွန်းလာပါတယ် e-wallet တို့ပေါ်လာပါတယ်နောက်အရေးကြီးတဲ့တစ်ခုကဘာလဲဆိုတော့တစ်ချိန်လုံးကဘဏ်လုပ်ငန်းကိုလူတွေမသုံးကြဘူးလို့ပြောကြပါတယ်ဘဏ်လုပ်ငန်းသုံးတဲ့သူလူဦးရေက400ခန့်တော့500ခန့်တော့အောက်မှာပဲရှိနေရတယ်ဒီ digital banking တို့ digital
fintech တွေတက်လာတဲ့အခါမှာဒီကျွန်တော်တို့မြန်မာနိုင်ငံမှာ ban တွေအသုံးပြုတဲ့လူဦးရေအရေးအတွက်တက်လာပါတယ်။ရာဂိုင်းလုံးတွေ30 24 25 size ရှိတွေတက်လာပါတယ်။နောက်တစ်ခုကdigital ဒီ platform တွေမှာအရင်တော့ဆိုကျွန်တော်တို့ website တွေလုပ်ခဲ့ကြတယ်။နောက်ကအဲ့ဒီအနေမှာအခုဒီ2018လောက်ကနေစပြီးတော့ mobile app တွေအများကြီးပေါ်ပေါက်လာတယ် digital အခြေပြုတဲ့လုပ်ငန်းတွေပါထပ်ပြီးတော့ပေါ်ပေါက်လာခဲ့ပါတယ်။အဲ့ဒီကကြတော့ဟိုခုနပြောခဲ့သလိုနေ့စဉ်ဘဝမှာပုံမှန်300လာအဖြစ်လာပါတယ
်ဆိုတော့ဒီကိုဗစ်ဖြစ်တဲ့ကာလမှာတော့ဒါစီးပွားရေးကအတော်လေးလဲနှေးကွေးသွားပါတယ်အားလုံးကလည်းစိုးရင်ခဲ့ကြပါတယ်ဒါမြန်မာစီးပွားရေးများပြိုလဲသွားမလားဆိုပြီးတော့လေဆိုတော့ဒီကိုဗစ်ကာလနဲ့ဒီ2021အစောပိုင်းပေါ့နော်ဒီနိုင်ငံရေးအပြောင်းလဲကာလမှာဒီနေ့စဉ်တွင်းတွင်းကျယ်ကျယ်သုံးခဲ့တဲ့Facebook Internet လူမှုကွန်ရက်ဒီမျိုးစုံအသုံးပြုစီးပွားရေးလုပ်ငန်းတွေရဲ့အပြောင်းလဲရောဟိုတိတိတသာတော့ဖြစ်ခဲ့ပါတယ်ဥစော်နိုင်ဟိုမှတ်မှတ်ထင်ထင်ပြောချင်တာများရှိပါသလားဒီအပြောင်းလဲပေါ့မှာ
ဟုတ်အပြောင်းလဲဒီအခုထင်ရှားတဲ့အပြောင်းလဲနှစ်ခုပေါ့တစ်ကတော့ကိုဗစ်ကဲဒုတိယတစ်ခုကတော့တက်ကနေအနာသိမ်းလိုက်ဒါရဲ့ကြောင့်ဟိုကျွန်တော်တို့မြန်မာနိုင်ငံမှာတော့ဟိုထူးခြားထင်ရှားတဲ့အပြောင်းလဲတွေအများကြီးဖြစ်ခဲ့ပါတယ်စီးပွားရေးလုပ်ငန်းတွေကိုကြည့်ရင်စီးပွားရေးလုပ်ငန်းတွေတော်တော်များများကိုဗစ်ကြောင့်ရောနောက်ပြီးတော့တက်ကအနာသိမ်းလိုက်တဲ့အတွက်ကြောင့်ကိုအော်ဒီဘဝလုံးကနေတော်တော်များများနှေးကွေးတဲ့သူနောက်ပြီးတော့ရက်ဆိုင်တဲ့သူနောက်တစ်ခါအသက်ပြောင်းလာတဲ့သူတွေဖြစ်ကုန်ပါတယ်သို့တော်လည်းဒီအချိန်မှာnew normal ပေါ့နော်ဟုတ်အပြောင်းလဲကိုကျွန်တော်တို့ကလက်ခံပြီးတော့အဲ့ဒီအတိုင်းအမြန်ဆုံး adapt လုပ်နိုင်တဲ့သူတွေအမြန်ဆုံးပြောင်းလဲနိုင်တဲ့သူတွေကဒီစီးပွားရေးလုပ်ငန်းတွေမှာဟိုပြန်ပြီးတော့ဟိုရှင်သန်ခွင့်ဒီတော့တိုးတက်ခွင့်ညရကြပါတယ
်ရှေ့အလားလာမှာရောမြန်မာနိုင်ငံမှာအင်တာနက်အသုံးပြုမှုကပိုပြီးတော့တွင်ကျလာမလားဥစွန်နိုင်ဘလူးမြန်မြန်မာတည်းရှေ့အနာဂတ်အလားလာဘာတွေများအပြောင်းလဲဖြစ်လာနိုင်ခြေရှိပါတယ
်အနာဂတ်ကဘယ်လဲဘာလဲဆိုတာကတကယ်တမ်းအဲ့ဒီကအရေးကြီးပါတယ်ဒါပေမဲ့တစ်ခါလေကျရင်ကျွန်တော်တို့ကအခုလက်ရှိအခြေအနေကိုပဲကြည့်ပြီးတော့စိတ်ပြဲအာရုံနေတဲ့သူတွေအများစုတွေ့ရပါတယ်။ဥပမာပြဒီနေ့ဆိုဘန်လုပ်ငန်းတွေပြိုပြဲဖြစ်နေတယ်၊စီးပွားရေးလုပ်ငန်းတွေခုနလိုပြောသလိုမျိုးပဲနှေးကွေးတယ်၊လေးလံတွေရက်တဲ့စီးပွားရေးလုပ်ငန်းတွေရက်ကြတယ်။နောက်တစ်ခါနိုင်ငံရေးမှာလည်းအချက်တဲတွေဖြစ်နေတယ်။အဲ့ဒါကြတော့ကျွန်တော်တို့ကဟိုစိတ်သက်ကြနေတာမျိုးအများစုကဟိုဒီအခြေအနေကိုသဘောမချတာမျိုးတွေ့ရပါတယ်။သို့တော့အနာဂတ်ကဘယ်မှာလဲ၊အနာဂတ်ကဘာလဲကျွန်တော်ပြန်ကြည့်တဲ့အချိန်ကျွန်တော်တို့နိုင်ငံမှာလူငယ်တွေအပြောင်းလဲကိုဖန်တီးနိုင်စွမ်းရှိတဲ့လူငယ်တွေအများကြီးတွေ့ရပါတယ်အခုပြီးခဲ့တဲ့2030ကနေ2020 10နှစ်အတွင်းမှာပေါ့အဲ့ဒီကပို့ပြီးထပ်ပြောရရင် 2015 ကနေ2020အတွင်းမှာဒီ creative class လို့ခေါ်တဲ့အပြောင်းလဲကိုဖန်တီးနိုင်စွမ်းရှိတော်သူတွေအများကြီးထွက်လာတာကိုတွေ့ရပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာအပြောင်းလဲကိုဖန်တီးနိုင်စွမ်းရှိတဲ့လူငယ်တွေနောက် IT ပညာရှင်တွေ IT လုပ်ငန်းတွေအများကြီးကျွန်တော်တို့အခြေခံကောင်းတွေရှိပြီးသွားပါပြီအဲ့တော့အရေးကြီးတာနိုင်ငံရေးအခြေအနေအရေးကြီးပါတယ်လူကြီးတွေပေါ့နော်အဲ့တော့နိုင်ငံရေးရဲ့နိုင်ငံရေးအခြေအနေကိုဖန်တီးနေကြတဲ့လူကြီးတွေအဲ့တော့အဲ့လူကြီးတွေကဘလို့ဒီနိုင်ငံရေးကိုပြန်ဖော်ဆောင်ကြမလဲဆိုတဲ့ပုံမူတည်ပြီးတော့ကျွန်တော်တို့နောက်ထပ်အပြောင်းလဲတွေကိုဘယ်တော့လုပ်ခွင့်ရမှာလဲ။ဥပမာနောက်တစ်နှစ်လား။နောက်6လလား။နောက်5နှစ်လား။ဆိုတော့ဒီနိုင်ငံရေးအပြောင်းလဲတွေကိုဖော်ဆောင်နိုင်တဲ့အချိန်မှာကျွန်တော်တိုင်းပြည်ကိုပြန်ပြီးတော့တည်ဆောက်နိုင်ဖို့ပြန်ဆဖို့အချိန်ဖြစ်ပါတယ်။အဲ့တော့ဒါပေမဲ့ပြန်ဆဆိုတော့လည်းကျွန်တော် 0 ကနေပြန်ဆဖို့မဟုတ်ဘူး။ကျွန်တော် leapfrog သွားခဲ့ပြီးသွားပြီ။အဲ့တော့2010ကနေ2015 2015ကနေ2020အတွင်းမှာကျွန်တော်တို့က internet user အသုံးပြုသူပေါင်းစုစုပေါင်းမြန်မာနိုင်ငံမှာ6သိန်းကနေ24သန်းကျော်ထိသွားခဲ့ပြီးသွားပြီ။နောက်ကပါနဲ့အမီရှင်ပေါင်းတန်းနိုင်တဲ့ကျွန်တော် digital platform တွေဖြစ်ခဲ့ပြီးသွားပြီ။အဲ့တော့ကျွန်တော်တို့ဒီအခြေအနေတွေကိုကျွန်တော်လိနိုင်ငံရဲ့အခုအချိန်မှာလိခဲတိတိဖြစ်နေတဲ့နိုင်ငံအချက်အတီးကနေပြန်ဆနိုင်လာတဲ့07ကနေဆမှာမဟုတ်ပါဘူး။ကျွန်တော်တို့ leapfrog နောက်ထပ်အဆင့်ကိုထပ်ပြီးတော့ခုန်နိုင်တဲ့အခြေအနေကျွန်တော်မြင်ပါတယ်။
အတင်ကြီးတိုင်းစင်စင်တက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ view American တန်ကနေတနေ့လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ပြပေးပါဦးမယ်အဆင့်မြင့်နည်းပညာတွေပိုတိုးတက်လာဖို့သာရှိတဲ့အနာဂတ်မှာမျိုးဆက်သစ်တွေနည်းပညာနဲ့ရင်းနှီးနေအောင်တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်တာဝန်ရှိသူတွေကထူးခြားတဲ့အစီအစဉ်တွေလုပ်နေပါတယ်တချင်းဆိုနိုင်ပုံပြောပြနိုင်ကပြနိုင်တဲ့ဆဲ့ဥလေးတွေကိုဆရာဆရာမတွေရဲ့တင်ထောက်ကူတွေအဖြစ်မြို့တော်တွေကမူဂျိုကျောင်းတွေမှာထားပေးနေပါတယ်မူဂျိုကလေးတွေအတွက်ဆဲ့ဥလေးတွေဘလောက်အထောက်ကူပြုတယ်လဲဆိုတာကို AFP သတင်းကိုအခြေခံပြီးမဆုမြမွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကမူဂျိုကျောင်းတစ်ခုမှာတင်ထောက်ခုဆက်ရုပ်ကလေးတွေနဲ့ကလေးတွေအပြန့်အလှန်စကားပြောနေကြတာဖြစ်ပါတယ်။ဆယ်လက်မလောက်သာရှိသေးတဲ့ဆက်ရုပ်ကလေးတွေကို Alpha Mini လို့ခေါ်ပါတယ်။ Generation Alpha Alpha မျိုးဆက်ကိုအစွဲပြုပြီးပေးထားတာပါ။ဒီမျိုးဆက်သစ်တွေအရွယ်ရောက်လာချိန်ဤပညာတွေကရှေ့ပြေးတိုးတက်ဖို့သာရှိနေတာမို့ဤပညာနဲ့အကျွမ်းဝင်နေအောင်လို့ခုတည်းကလေ့ကျင့်ပေးထားရမယ်လို့ဆိုပြီးတော့ဆိုးမြို့တော်အစိုးရကဆက်ရုပ်ကလေးတွေကိုမူဂျိုကျောင်းဆရာဆရာမတွေရဲ့တင်ထောက်ကူတွေအဖြစ်နဲ့စီစဉ်ပေးထားတာဖြစ်ပါတယ်
။ကိုယူစီကောရင်းဇေဘယ်ဧကဝစီအစမီဒါကရင်က
ဖာလာဇင်မူဂျိုကျောင်း60ကိုဒီဆက်ရုပ်လေးတွေကျွန်တော်တို့ငှားပါတယ်။ဩဂုလကတည်းကဆိုရင်မူဂျိုကျောင်း240ကိုဆက်ရုပ်တွေငှားပြီးပါပြီ။ဒီကျောင်းကိုတစ်လငှားခွင့်ပေးပါတယ်
။ Alpha Mini ဆက်ရုပ်ကလေးတွေကို UBTech ဆိုတဲ့တရုတ်ဆက်ရုပ်ကုမ္ပဏီကပညာရေးတင်ထောက်ကူဖြစ်အောင်လို့ရည်ရွယ်တီထွင်ဖန်တီးထားတာဖြစ်ပါတယ်။အသံနဲ့အပြန်အလှန်တုံ့ပြန်နိုင်ကျိုးမဲ့အင်တာနက်နဲ့ချိတ်ဆက်နိုင်ညနာရီပစ္စည်းတွေကိုဖတ်နိုင်မှတ်နိုင်တဲ့ Artificial Intelligence AI ဉာဏ်ရည်တုဉာဏ်ပညာနဲ့ဖန်တီးထားတဲ့ဆက်ရုပ်တွေဖြစ်ပါတယ်ဆက်ရုပ်ရဲ့ကိုယ်လက်တွေကိုလည်းကွေးနိုင်ဆက်နိုင်မျိုးစုံလှုပ်ရှားနိုင်အောင်လုပ်ထားတဲ့အတွက်လူသေးသေးလေးတယောက်လိုမျိုးဖြစ်နေပါတယ်လိုသလိုကန့်ညီတဲ့ program ထည့်ထားနိုင်တဲ့ Alpha Mini ဆက်ရုပ်ကလေးတွေကိုမူဂျိုကျောင်းနေကလေးအသက်3နှစ်ကနေ5နှစ်အထိအတွက်ကန့်ညီမဲ့အစီအစဉ်တွေကိုထည့်ထားပေးပါတယ်Alpha Mini ဆက်ရုပ်ကလေးတွေကကလေးတွေနဲ့အပြန်အလှန်တုံ့ပြန်နိုင်တဲ့အပြင်ကပြနိုင်သချင်းဆူပြနိုင်ပုံပြောပြနိုင်လေ့ကျင့်ခန်းအတူလုပ်နိုင်ပါတယ်ကလေးလေးတယောက်လိုလှုပ်ရှားနိုင်စကားပြောနိုင်တဲ့ဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ဝင်စားမှုကြတာကတော့သိကြပါတယ်ကလေးတွေနဲ့စကားပြောနေချိန်ဆိုရင်ဆက်ရုပ်ကလေးတွေရဲ့မျက်လုံးလေးတွေကဖွင့်လိုက်မှိတ်လိုက်အသေးပုံလေးတွေဖြစ်သွားလိုက်နဲ့ပြောနေတဲ့စကားပေါ်မူတည်ပြီးတော့ပြောင်းလဲသွားတတ်ပါတယ်ဆက်ရုပ်ကလေးရဲ့နှစ်ဖူးနေရာမှာတက်ထားတဲ့ကင်မရာကလည်းကလေးတွေကိုဓာတ်ပုံရိုက်ပေးနိုင်ပါတယ်ရိုက်ထားတဲ့ဓာတ်ပုံတွေကိုလည်းကျောင်းကန်းထဲကတက်ဘလက်ကွန်ပျူတာစီကိုကျိုးမဲ့ချိတ်ဆက်ပို့ပေးတဲ့အတွက်ပုံတွေကိုချက်ချင်းပြန်ပြီးကြည့်နိုင်ပါတယ်။မူဂျိုကျောင်းကဆရာဆရာမတွေအတွက်အထောက်အကူရအောင်လို့ဆက်ရုပ်ကလေးတွေကိုထားပေးထားပေမဲ့ကလေးတွေကသူတို့ရဲ့ကစားပုံအဖြစ်မြင်နေကြပုံကြပါတယ
်။ Dole guru la guan dole do chai phu le go.
ဆယ်ယုတ်ကိုတချင်းဆိုပြပါဆိုရင်သူကကောင်းကောင်းဆိုပြပါတယ်။သူ့ကိုကပြခိုင်းပြီးသမီးတို့နဲ့အတူတူကလို့လည်းရပါတယ်။သမီးပြင်ထားတဲ့ကလတ်ထိုင်မှာသွားထိုင်ခိုင်းလို့ရပါတယ
်
။ဆယ်ယုတ်ကလေးတွေကကွန်ဖူးတိုက်ကွက်တွေကိုတော့ကလေးတွေကိုပြသလေ့ကျင့်ပေးနိုင်ပါတယ
်။ကွန်ဖူးဘုန်းကောင်တို့ရဲ့ငါကတော့
ဒီမူဂျိုကျောင်းသားလေးကဆယ်ယုတ်လေးနဲ့အတူကွန်ဖူးလေ့ကျင့်တာနဲ့တချင်းဆိုရတာကိုအရင်ကြိုက်တယ်လို့ပြောပြပါတယ်။ဒီမူဂျိုကျောင်းက၄နှစ်၅နှစ်အရွယ်ကလေးတွေကဆက်ရုပ်ကလေးတွေနဲ့ဆော့ကစားရတာကိုသဘောကျနေကြတာပါဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ကိုတက်ကြွပျော်ရွှင်စေသလိုဖန်တီးနိုင်စွမ်းကိုလည်းပိုပြီးဖြစ်လာစေတယ်လို့ဆရာမကလည်းပြောပါတယ
်이제로봇이어린이집에오고나서아이들이
ကလေးတွေပူပြီးဖန်တီးနိုင်စွမ်းရှိလာအောင်ဆက်ရုပ်တွေကပံ့ပိုးပေးပါတယ်။ကလေးတွေကဆက်ရုပ်တွေလှုပ်ရှားအောင်ဂိုင်းတွေစီမံကြရသလိုဆက်ရုပ်လေးတွေနဲ့အတူလေ့ကျင့်ခန်းလုပ်တာလိုမျိုးတွေလည်းလုပ်ကြတော့ကလေးတွေရဲ့ဖန်တီးဉာဏ်တွေပိုးပြီးတော့ရှိလာပါတယ်
။အခုလိုမျိုးစာသင်ခန်းတွေထဲမှာတင်ထောက်ကူတွေအဖြစ်ရောက်လာတဲ့ဆက်ရုပ်ကလေးတွေကသူတို့အလုပ်နေရာတွေမှာအစားထိုးသွားမှာကိုဆရာမတွေကစိုးရိမ်နေမဲ့အစားအခုအညီရတဲ့အတွက်ကြိုဆိုကြပါတယ်။
그리고이제가끔가다저도동화를읽어주거나하기좀힘들어할때어이저기희망
의들가친구고봉표빼내고캣뛰는애친구마새욕들이가되게차고ဖြစ်ပါတယ်새욕리리가봉면리고아탄리아탄차송ပြောင်းပြီးပြောပြပေးနိုင်တော့စိတ်ဝင်စားစရာပျော်စရာကောင်းပါတယ
်အခုလို새욕ကလေးတွေကိုတင်ထောက်ကူရိအဖြစ်မူโจចောင်းတွေမှာလိုက်ထားပေးနေတဲ့အစိုးမျိုးတော့အစိုးရရဲ့ကလေးတငယ်စောင့်ရှောက်ရေးဆရာဌာနကလည်းဆက်ရုပ်တွေကိုဆရာဆရာမတွေနေရာမှာအစားထိုးဖို့မဟုတ်ပါဘူးလို့ပြောပါတယ်
선생님을대처한다고저희는생각하지는않고요
ဆရာမတွေကိုစက်ရုပ်တွေကအစားထိုးနေရာယူသွားမယ်လို့ကျွန်တော်တို့ကမထင်ပါဘူးဆရာမတွေကိုထောက်ကူဖြစ်စီတယ်လို့ပဲထင်ပါတယ်ဒီနေ့အစမ်းအစီအစဉ်ပြီးရှင်းနေလဲဆက်လုပ်သွားအောင်ပါဆက်ရုပ်တွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့လည်းကျွန်တော်တို့လမ်းညွှန်တာတွေလုပ်သွားမှာပါ
ဆိုမျိုးတော့တဝန်းကမူဂျိုးချောင်းပေါင်း300နီးပါးမှာအယ်လ်ဖာမီနီဆက်ရုပ်ကလေးတွေနဲ့မိတ်ဆက်ပေးထားပြီးဖြစ်ပါတယ်
အခုလိုမူဂျိုးချောင်းတွေအရွယ်တွေကဆက်ရုပ်ကလေးတွေနဲ့ထိတွေ့အကျွမ်းဝင်အောင်ကလေးတွေကိုမိတ်ဆက်ပေးထားတာကသူတို့အနာဂတ်အတွက်အများကြီးအကျိုးရှိတယ်လို့ဆိုမျိုးတော့တာဝန်ရှိသူတွေကယုံကြည်နေကြပါတယ်။အဖူရဲ့မိနှံကအရင်အေးအိုင်နာအရင်တူပူတို့ချားထားလို့အနာဂတ်မှာအေးအိုင်ဉာဏ်ရည်တူနဲ့သူနဲ့သက်ဆိုင်တာတွေကိုဘယ်လိုစီမံခန့်ခွဲမလဲဆိုတာသိထားဖို့သိကိုရေးကြည့်ပါတယ်။အခုလိုမူဂျိ
ီနဲ့နှီးပညာသစ်တွေနဲ့စိတ်မနေအောင်လို့အခုလို AI ဉာဏ်ရည်ထုနှီးပညာဆက်ရုပ်ကလေးတွေနဲ့သင်ကြားလေ့ကျင့်ပေးနေတဲ့စိုးမျိုးတော်အစိုးရရဲ့အစမ်းအစီအစဉ်ကို2022ခုနှစ်ဒီဇင်ဘာလအထိလွန်မူလာစီစဉ်ထားပေမဲ့နောက်နှစ်တွေမှာလည်းဆက်လုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ် AI mini alpha ဆက်ရုပ်ကလေးတွေငှားရမ်းကျင်တဲ့မူကြိုးကြောင်းတွေအနေနဲ့သက်ဆိုင်ရာဌာနကိုဆက်သွယ်လျှောက်ထားရမှာဖြစ်ပါတယ်တက်ကြွတဲ့မူကြိုးကြောင်းတွေအရွယ်ကလေးတွေရဲ့စာသင်ခန်းတွေထဲမှာအခုလိုသူတို့ကိုတင် जा ဖြောပြပေးနိုင်တဲ့တင်ထောက်ကိုဆက်ရုပ်ကလေးတွေရှိနေတဲ့အတွက်ဆရာဆရာမတွေရဲ့ဝင်ကိုပေါ်သွားစေတာကတော့တေချာတယ်လို့ဆရာမတွေကပြောကြပါတယ်ရှင်ကျွန်မဆူမြန်မော်ပ
မဆူမြမွန်စီစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျ View American အတန်းကနေတင်းလာနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်ခုဆက်ပြီးတော့တက်တန့်ရောင်သတင်းလွှာကိုတင်ပြပေးပါဦးမယ် American ပြည်ထောင်စုကရွှေကမ္ဘာလုံးစုချင်းမြင်ပွဲမှာကိုရီးယားမင်းသားကြီးဆုရသွားပါတယ်ဗြိတိန်ကနာမည်ကျော် Rolling Stones တိဂီတာအဖွဲ့ကတော့သူတို့အဖွဲ့ပုံတွေကိုဒစိကောင်းထုတ်ပြီးဂုဏ်ပြုခံရပါတယ်ဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုမာရီတန်နာကျော်ကတက်တန့်ရောင်သတင်းလွှာအစီအစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှမှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါတောင်ကိုရီးယားနိုင်ငံအနေနဲ့ပထမအဦးဆုံးရွှေကမ္ဘာလုံးစုဖြစ်တဲ့ကိုရီးယားမင်းသားအိုယွန်ဆုက Squid Game Netflix ရုပ်သံဇာတ်လမ်းမှာပါဝင်သရုပ်ဆောင်ပြီးတော့ဆုရရှိသွားပါတယ်ရွှေကမ္ဘာလုံးစုချင်းမြင်ပွဲမှာမတူကွဲပြားမှုတွေမပါဝင်ဘူးဆိုတော့ကန့်ကွက်တန်တွေ trap ပေါ်ပြီးတော့ဒီနေ့စုချင်းမြင်ပွဲကိုဇန်နဝါရီလ9ရက်နေ့တနင်္ဂနွေနေ့ကတိတ်တိတ်ဆိတ်ဆိတ်ပဲကျင်းပသွားခဲ့တာပါအခုစုရရှိတဲ့မင်းသားကြီးအိုယွန်ဆုကအသက်89နှစ်ရှိပြီဖြစ်ပြီးတော့ Squid Game ရုပ်သံဇာတ်လမ်းမှာ The Host တနည်းအားဖြင့်မူရင်းကစားသမား3931အဖြစ်နဲ့ပါဝင်သရုပ်ဆောင်ပြီးတော့အခုအကောင်းဆုံးဇက်ဖို့မင်းသားစုရရှိတာဖြစ်ပါတယ်
감사드립니다. 아름다운삶을사시길바랍니다.
넷플릭스가 ထုတ်လိုက်တဲ့အသံနဲ့ဂျေဇုတင်စကားမှာတော့မင်းသားကြီးအိုကဒီသတင်းစကားကြတော့ကျွန်တော်ပထမဆုံးအချိန်နေနဲ့ငါတော်သားပဲလို့ပြန်ပြောမိလို့ပြောထားတာပါ. Squid Game ရုပ်သံဇာတ်လမ်းဟာစုသားငွေကြေးတန်ပေါင်းများစွာရဖို့အတွက်ကလေးတုန်းကကစားခဲ့တဲ့ကစားပွဲတွေမှာဝင်ရောက်ရှင်ပြိုင်ပြီးတော့ရှုံးရင်တော့အသက်ပါဆုံးရှုံးရတဲ့ကစားပွဲအကြောင်းဖြစ်ပါတယ်ဒီရုပ်သံဇာတ်လမ်းကတကမ္ဘာလုံးအတိုင်းအတာနဲ့အကြီးကျယ်အောင်မြင်ပြီးတော့ Netflix online ရုပ်သံလိုင်းရဲ့အအောင်မြင်ဆုံးမူရင်းရုပ်သံဇာတ်လမ်းဖြစ်သွားပါပြီ။ဒီနှစ်ရွှေကမ္ဘာလုံးစုချင်းမြင်ပွဲကတော့ဒီပွဲကိုစီစဉ်ကျင်းပတဲ့ Hollywood နိုင်ငံသားသတင်းတောင်များအဖွဲ့အနေနဲ့လူအုပ်စုပေါင်းစုံပါဝင်တဲ့ဂုဏ်သိက္ခာရှိတဲ့မူဝါဒတွေမရှိသလိုအဲ့လူအုပ်စုပေါင်းစုံပါဝင်မှုလည်းမရှိဘူးလို့ဝေဖန်ခံရပြီးတော့ရုပ်ဆောင်အများပြားနဲ့ Director တွေရုပ်ရှင်ထုတ်လုပ်ရေး Studio တွေကဒီအခမ်းအနားကိုမတက်ဘူးလို့မြင်ဆိုခဲ့ကြတာပါ။ရွှေကမ္ဘာလုံးစုချင်းမြို့မှာကိုဓာတ်ရိုက်ထုတ်လွှင့်ပြသနေကြ MBC ရုပ်သံကလည်းဒီနေ့မပြပေးခဲ့ပါဘူး။ဒီနေ့စုချင်းမြို့ဝဲကလည်းတကပိတ်ကျင်းပခဲ့တာဖြစ်ပြီးတော့စုရရှိသူတွေကိုတော့လူမှုကွန်ရက်နဲ့ရွှေကမ္ဘာလုံးစု website တို့ကနေပြီးတော့ကြေညာပေးခဲ့ပါတယ်ရှင်။တချင်းကအောင်မြင်ကြော်ကြားခဲ့တဲ့ဗြိတိရှ rock guitar အဖွဲ့ဖြစ်တဲ့ Rolling Stones အဖွဲ့ကိုဂုဏ်ပြုတဲ့အနေနဲ့ဗြိတိန်နိုင်ငံမှာသူတို့အဖွဲ့ဓာတ်ပုံတွေနဲ့တစိကောင်းတစုံထုတ်ဝေလိုက်ပါတယ်။ဒီနေ့မှာပဲဂီတအဖွဲ့ထူထောင်မှု260ပြည့်တဲ့ Rolling Stones အဖွဲ့ရဲ့ဖြော်ပြပွဲဓာတ်ပုံတွေနဲ့တစိကောင်း12ခုပါ တစိကောင်အတွက်ထုတ်ပြန်တယ်လို့အင်္ဂါနေ့ဇန်နဝါရီလ17ရက်နေ့ကပဲဗြိတိန်နိုင်ငံက Royal News စာတမ်းရောင်းတာကိုညားပါပါတယ်။ဒီတစိကောင်12ခုထဲမှာ10ခုကတော့အဖွဲ့ရဲ့ပင်နိုင်ဆိုတော့ Mick Jagger ဂီတာသမားတွေဖြစ်တဲ့ Keith Richards နဲ့ Ronnie Wood ပြီးတော့ကွဲလွန်သွားတာမကြသေးတဲ့ Drum သမား Charlie Watts တို့ကဘာတလွားလှဲ့လှယ်ဖြော်ပြတဲ့ဓာတ်ပုံတွေဖြစ်ပါတယ်။ Charlie Watts ကမနစ်ကအသက်80ရွယ်မှာကွယ်လွန်သွားခဲ့တာပါ1969ခုနှစ်ဇူလိုင်လလန်ဒန်မြို့တော် Hyde Park ဦးရင်ကြီးတဲကဖျော်ဖြေပွဲကအစ2019ခုနှစ်ဩဂုတ်လအမေရိကန်ပြည်အစု New Jersey ပြည်နယ် East Rutherford မြို့မှာဖျော်ဖြေတဲ့ပုံအစံထည့်ထားပါတယ်နောက်ထပ်တစ်စိတ်ကောင်းလေးခုကိုတော့အချက်လေးတစ်ချက်အနည်းနဲ့သက်သက်ထည့်ထားပြီးတော့တစ်ဖွဲ့လုံးရဲ့ပုံနှစ်ခုသူတို့ကဘာလက်ဖျော်ဖြေပွဲကြော်ညာပိုစတာနှစ်ခုပုံနဲ့ဖြစ်ပါတယ်Rolling Stone အဖွဲ့ဟာ1962ခုနှစ်မှာစတင်တည်ထောင်တာဖြစ်ပြီးတော့သူတို့အဖွဲ့ဟာကမ္ဘာမှာအောင်မြင်မှုအရာဆုံးတက်တန်းအရှည်ဆုံး Rock Guitar အဖွဲ့တစ်ခုဖြစ်ပါတယ်။ခံမှန်းကြီးတက်ပြားပေါင်းတန်း240ကျော်ရောင်းချခဲ့ရပြီးတော့ Grammy Guitar ဆု3ဆုပါဝင်ဆုတွေလည်းအများကြီးရခဲ့တာပါ။ Britain နိုင်ငံမှာအခုလိုမျိုးတစိမ့်ကောင်းထုတ်ပြီးတော့ဂုဏ်ပြုခံရတာသူတို့အဖွဲ့က၄ဘွဲ့မြောက်ဖြစ်ပြီးတော့သူတို့ရှိမှာတော့ Beatles, Pink Floyd နဲ့ Queen အဖွဲ့တို့ရှိပါတယ်။သူတို့ရဲ့အခုတစိကောင်းတွေကိုတော့ဇန်နဝါရီလ20မှာစပြီးတော့ရောင်းချပေးမှာဖြစ်ပါလိမ့်ရှင် Took my crew to Japan party like Kardashian Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တဲ့ရောင်းတွေတော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းလောကကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မိုင်းတနာကျော် season 17တဲ့သက်တမ်းရောင်သတင်းလောအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ VOA American တန်ကနေတနင်္လာနေ့ညပိုင်းစီစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်။တော်ရရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုအီးမေးလ်ကတဆင့်ဝေဖန်အကြံပေးကြင်ကြရတဲ့ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။တနင်္လာနေ့အတွက်အစီအစဉ်တွေအဆုံးမတက်ခင်မှာအခုနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးပါအောင်မယ်ခင်ဗျာ။
လဒမ်ကတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်နိုလင်းဟေဇာဟာထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချားကိုဘန်ကောက်ကဆွေးအိမ်တော်မှာဒီကနေ့ဇန်နဝါရီလ18ရက်နေ့ကတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံရဲ့အခြေအနေစိုးဝါးသွားမဲ့အရေးကိုကာကွယ်ဖို့ဝန်ကြီးချုပ်မှာအရေးကြီးတဲ့အခန်းကဏ္ဍရှိပါတယ်လို့နိုလင်းဟေဇာကထိုင်းဝန်ကြီးချုပ်ကိုပြောခဲ့တဲ့အကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်နေရက်စွတ်ကထွက်ပြေးသူများကိုထောက်ပံ့ကူညီရေးနဲ့အာဆီယံရဲ့သဘောတူညီချက်9ရအကောင့်ထဲဖော်ရေးကိုနိုင်ငံတကာကကြိုးစားနေရမှာထိုင်းနိုင်ငံရဲ့အကူအညီကိုရရှိဖို့အတွက်ကုလသမဂ္ဂထူးခိုစတဲ့ဟာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တာပါ။နော်ဝေးနည်းပညာကုမ္ပဏီကြီးဖြစ်တဲ့တယ်လီနော့ကမြန်မာနိုင်ငံမှာရှိတဲ့ဖုန်းနဲ့ငွေလွှဲလို့ရတဲ့သူ့ရဲ့ Wave Money အစုရှယ်ယာ900ခန့်လုံးကိုရုံးမအုပ်စုကိုဒေါ်လာ53သန်းနဲ့ရောင်းချဖို့သဘောတူလိုက်ကြောင်းကုမ္ပဏီတစ်ခုကဒီကနေ့ပူးတွဲထုတ်ပြန်ပါတယ်။ရှယ်ယာဝယ်ယူတဲ့ Yuma MFS Holding Limited ဟာစင်ကာပူနိုင်ငံမှာမှတ်ပုံတင်ထားတဲ့ Yuma Strategic ရဲ့လောက်ခံဖွဲ့စည်းပါ Wave Money ရဲ့တန်ဖိုးဟာဒေါ်လာ104တန်ရှိနေပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်း Omicron COVID-19 ရောဂါပိုကူးစက်မှု42ဦးတွေ့ရှိခဲ့တဲ့အကြောင်းစစ်ကောင်စီကြမ်းမှန်ရေးဌာနကဒီကနေ့ညကြေညာချက်မှာထုတ်ပြန်ခဲ့ပါတယ်အခုတွေ့ရှိသူတွေက36ဦးဟာမြန်မာနိုင်ငံသားတွေဖြစ်ကြပြီးကြံ6ဦးကတော့နိုင်ငံခြားသားတွေဖြစ်ကြပါတယ်တာတော်ပြစ်ပေတိန်ဒုံးကြီးနေစင်းကိုပြုံရမျိုးတော်လေးစိတ်ကနေတနည်းအားနေကမြောက်ကိုရီးယားကပြစ်လွတ်လိုက်ပါတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်ပြစ်လွတ်ခဲ့တဲ့ဒုံးကြီးဟာကီလို380မိုင်အဖြစ်136မိုင်အမြင့်42ကီလိုမီတာသွားနိုင်တဲ့အကြောင်းတောင်ကိုရီးယားစစ်ဦးချုပ်များပူးတွဲအဖွဲ့ကထုတ်ပြန်ပါတယ်
နောက်ဆုံးရရှိထားတဲ့သတင်းချင်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မတ်စုမွန်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Elson Tools နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာ။ တရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.